Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American အသံကနေ2015ခုနှစ် February 16ရက်တနင်္လာနေ့နေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ Flight Meter 24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။ကျမကတော့ဆုမြတ်မှုပါရှင်။ဒဲမတ်နိုင်ငံကိုပဲဟဲကံမြို့မှာမတင်ကားသူတနတ်သမားကိုရဲကတနင်္ဂနွေနေ့တုန်းကပြစ်တက်ခဲ့ပါရယ်။လေပြင်းနိုင်ငံမှာဖမ်းဆီးခံထားရတဲ့ဒီအီဂျစ်ခရစ်ယာန21ယောက်ကို IS စစ်သွေးကြော်တွေကကောင်းဖြတ်တတ်တဲ့ဗီဒီယိုတစ်ခုထွက်ပေါ်လာခဲ့ပါရယ်။ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေကိုကိုစော်ဝင်းလှိုင်းနဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ British Empire ကချင်းမြင့်တဲ့ဂုံတူးဆောင်ပွဲ The Most Excellent Order of the British Empire OBE ဘွဲ့ကို BBC မြန်မာပိုင်းဌာနအကြီးအကဲဒေါက်တင်ထားဆွေကလက်ခံရရှိသွားပါတယ
်။ဒီလိုပွဲတစ်စိတ်အနှင်းနဲ့ဆိုတော့အတရားအံ့ဩသွားတာတော့အမှန်ပဲ။နောက်တစ်ခုကသတင်းလုံငန်းနဲ့ပတ်သက်ပြီးတော့အသိမှတ်ပြုရဲဆိုတော့
စုချင်းမြင့်ခံရတာနဲ့ပတ်သက်လို့ဒေါက်တင်ထားဆွေက VOE ကိုပြောသားတာပါရှင်။သတင်းစီစဉ်အပြည့်နားဆင်ရမှာပါ။အဲ့ဒီနောက်ထုံးလင်းမဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမှာတော့မြန်မာနျူကလ িয়ার အရေးကြားဖို့ရှိပါတယ်။ဒါပြင်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လင်းမှာပါ။အခုတော့သတင်းတွေကိုမဆုမြတ်မုံနဲ့ကိုဇော်ဝင်းနိုင်တို့ကပြောပြပါအောင်ရှင်
။ဒဲမတ်နိုင်ငံကိုပင်ဟေဂန်မြို့မှာစနေနေ့တုန်းကလူနှစ်ယောက်ကိုတပ်ဖြတ်ခဲ့သူလို့မတင်ကားသူအမျိုးသားတစ်ယောက်ကိုရဲကပြစ်တက်ခဲ့ပါတယ်။စနေနေ့တုန်းကပြစ်ခတ်မှုတွေနဲ့ပတ်သက်လို့ဝန်ကြီးချုပ်ကအစိုးမြင်ဝါဒီတို့ရဲ့ဒဲမတ်နိုင်ငံအပေါ်အကြမ်းဖက်မှုဖြစ်တယ်လို့ဖော်ပြပြောဆိုခဲ့ပါတယ်။ဒဲမတ်နိုင်ငံမှာမွေးဖွားတဲ့အသက်22နှစ်အရွယ်မတင်ကားသူတနတ်သမားဟာတနင်္ဂနွေနေ့မနေ့အစောပိုင်းကမိရထားဘူဒာယုံတစ်ခုနားမှာရဲအယားရှိတယောက်ကိုစတင်ပစ်ခတ်ခဲ့တဲ့အတွက်သူ့ကိုပြန်လည်ပစ်ခတ်ရမှာတေဆုံးခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီတေဆုံးသွားသူဟာအကြမ်းဖက်မှုလက်နက်ဆိုင်ရာချိုးဖောက်မှုတို့နဲ့အရင်တည်းကပြစ်မှုမှတ်တမ်းရှိသူဖြစ်တယ်လို့ရဲကပြောပါတယ်။စနေနေ့ရုံးကဒီလွတ်လပ်စွာထုတ်ဖော်ပြောဆိုမှုဆိုင်ရာစူဝေးပွဲတစ်ခုမှာပစ်ခတ်မှုနဲ့ကိုပင်ဟေဂန်ဂျူဘာသာရဲ့ဝိပုကြောင်တစ်ခုမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုတွေမှာတခြားတနက်သမားတွေပတ်သက်နေတယ်ဆိုတဲ့အထောက်အထားတော့မတွေ့ရဘူးလို့တာဝန်ရှိသူတွေကပြောပါတယ်။တနက်သမားဟာအစ္စလာမ်အစွန်းရောက်ဝါဒကိုယုံကြည်နေသူဖြစ်တယ်လို့ယုံကြည်ရကြောင်းဒဲမတ်ထောက်လှမ်းရေးအကြီးအကဲကပြောပါတယ်။အပြစ်မဲ့ပြည်သူတွေသေဆုံးစေခဲ့တဲ့ပြစ်ခတ်မှုနဲ့ပတ်သက်လို့ကုလသမဂ္ဂတွင်းမှုချုပ်ဘန်ကီမွန်ကအပြစ်တင်ပါတယ်။ကိုပင်ဟေဂန်မြို့မှာဖြစ်ခဲ့တဲ့အကြမ်းဖက်မှုဟာပြင်သစ်နိုင်ငံမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုတွေလိုပဲဝမ်းနည်းစရာဖြစ်တယ်လို့ပြင်သစ်တာဝန်ရှိသူတွေကလည်းပြောကြခဲ့ပါတယ်။ဂျာမနီနိုင်ငံကဘဟန်းရက်မြို့မှာလည်းအစ္စလာမ်အစွန်းရောက်တို့တိုက်ခိုက်မဲ့အန္တရာယ်ရှိတယ်လို့အာဏာပိုင်တွေကပြောပြီးတော့ဒီတနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်ထားတဲ့ Carnival ပွဲတော်တစ်ခုကိုဖျက်ခဲ့ပါတယ်ရှင်
။ယူကရိန်းနိုင်ငံမှာအသေးရရှိထားတဲ့ပြစ်ခတ်ရစဲသဘောတူညီချက်ဟာအများအားဖြင့်တနင်္ဂနွေနေ့ကတည်ရှိနေခဲ့ပေမဲ့ Devil Server မြို့မှာရုရှားလိုလာတဲ့ခွဲထွေးသဘောအဖွဲ့တွေနဲ့ယူကရိန်းအစိုးရတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။ယထာလန်ဆက်သွယ်ရေးအရာအရေးပါတဲ့ဒီမြို့ကိုခွဲထည်ရေးသမားတွေကဝိုင်းထားပါတယ်။ OSCE လို့ခေါ်တဲ့ဥရောပလူညိုရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့တွေ Devil Server မြို့ကိုဝင်လို့မရအောင်သဘုံအဖွဲ့တွေကတားဆီးထားပြီးသူတို့အနေနဲ့အပြစ်ခတ်ရစဲရေးကိုအသေးမှမပြုဘူးလို့ပြောပါတယ်။သဘုံအဖွဲ့တွေတင်ပိုက်ထားတဲ့ Luhansk နဲ့ Donetsk မြို့တို့ကိုယထာလန်နဲ့ဆက်သွယ်ပေးထားတဲ့ဒီ Devil Server မြို့အနီးကီလိုမီတာအနည်းငယ်အကွာလောက်အထိအမြောက်တန်ဘုံးတန်တွေကြားနေရတယ်လို့ဆိုပါတယ်။ Ukraine တပ်ဖွဲ့တွေအနေနဲ့စုစုပေါင်းအကြိမ်ရေ60လောက်တိုက်ခိုက်ခံခဲ့ရတယ်လို့လည်း Ukraine စစ်တပ်ကပြောပါတယ်။ဒါပေမဲ့အပြစ်ခတ်ရစဲဘော်ဒင်ရက်ကိုအများအပြင်းကတော့လိုက်နာမှုရှိတယ်လို့အာနာပိုင်ကပြောပါတယ်တင်းငင်းနေမှာစတင်အကျုံးဝင်တဲ့ပြစ်ခတ်ရစေးသဘောတူညီချက်ရအောင်စစ်စစ်ညှိနှိုင်းခဲ့ကြတဲ့ရုရှားသမ္မတဗလာဒီမီပူတင်ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကယ်ပြင်သစ်သမ္မတဖရန်ဆွာအိုလန်းနဲ့ယူကရိန်းသမ္မတပက်ထရိုပိုရှန်ကိုတို့က Devil Server မြို့မှာလည်းအပြစ်ခတ်ရစဲတင်တယ်လို့တယ်လီဖုန်းနဲ့ဆက်သွယ်ဆွေးနွေးပြီးသဘောတူခဲ့ကြပါတယ်
American ပြည်ထောင်စုအရှေ့မြောက်ပိုင်း New England ဒေသနဲ့ Massachusetts ပြည်နယ်အရှေ့ပိုင်းမှာနှင်းမုန်တိုင်းတွေတိုက်ခတ်ခဲ့တာမှာခံမှန်းထားတာထက်ကိုပိုပြီးတော့နှင်းတွေကျခဲ့ပါတယ်။ Massachusetts ပြည်နယ်မှာဆိုရင်ဒီနှင်းမုန်တိုင်းဝင်ရောက်ခဲ့ပြီးတဲ့နောက်အင်မတန်အေးခဲတဲ့လေအေးတွေဆက်တိုက်နေတာကြောင့်ပြည်သူတွေကိုအိမ်ပြန်မထွက်ကြဖို့အတွက်ပြည်နယ်အုပ်ချုပ်ရေးမှူး Charlie Baker ကတနင်္ဂနွေနေ့ကတိုက်တွန်းခဲ့ပါတယ်။နှင်းအများဆုံးကျခဲ့တဲ့ Ipswich မြို့မှာတနင်္ဂနွေနေ့ကဆိုရင်နှင်းအမြင့်လက်မ20ဖြစ်ခဲ့ပါတယ်။လေပြင်းတိုက်နှုံးကလည်းတနအီကိုမိုင်60ကျော်နှုံးနဲ့တိုက်ခတ်နေတာမို့လမ်းပေါ်ထွက်ဖို့မသင့်ဘူးလို့ပြည်နယ်အုပ်ချုပ်ရေးမှူး Baker ကဒီတနင်္ဂနွေနေ့မနေ့ပိုင်းတုန်းကပြောကြားခဲ့ပါတယ်။တနင်္လာနေ့မနေ့အထိ Massachusetts ပြည်နယ်မှာနှင်းမုန်တိုင်းသတိပေးချက်ကိုထုတ်ပြန်ထားပါတယ်။ Boston မြို့မှာဆိုရင်လည်းစနေနေ့နေ့လယ်ပိုင်းတွေကဒီကနေ့တနင်္ဂနွေနေ့အထိကျနေတဲ့နှင်းတွေက14လက်မလောက်ရှိမယ်လို့မိုးလေဝသကြွမ်းကျင်သူတွေကခန့်မှန်းထားပါတယ်။အပူချိန်က လေအေးတွေတိုက်နေတာကြောင့်အနှုန်23ဒီဂရီဆယ်ဆီယပ်လောက်အေးတယ်လို့ခန်းစားနေကြရပါတယ်။ Boston နဲ့ New York လေဆိပ်တွေကြားပြန်တန်းတဲ့လေရင်ခရီးစဉ်ပေါင်း1900ထက်မနည်းကိုလည်းဖြတ်ခဲ့ရပါတယ်။အခုလိုမျိုး Boston မြို့မှာဒီသတင်းနှစ်ပတ်အတွင်းမှာနောက်ထပ်နှင်းမုန်တိုင်းကြီးတိုက်ခတ်ခဲ့တဲ့အတွက်အခု February လဟာ Boston မြို့တမိုင်းမှာနှင်းအများဆုံးကျတဲ့လအဖြစ်စံချိန်တင်ခဲ့ပါတယ်ရှင်။
Your American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဦးဝတ်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီနေ့လာနေမနေ့ဖက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်လီဘီယာနိုင်ငံမှာဖမ်းဆီးခံခဲ့ရတဲ့အီဂျစ်ဘလူမျိုးကော့ပတစ်ခရီးယား22ယောက်ကို IS စစ်သွေးကြောတွေကခေါင်းဖြတ်တက်နေတဲ့ဗီဒီယိုတစ်ခုထွက်ပေါ်လာခဲ့ပါတယ်။ online ပေါ်မှာတင်းငွေနေမှာထွက်လာတဲ့ဗီဒီယိုထဲမှာလိမ္မော်ရောင်ဝတ်စုံတွေဝတ်ဆင်ထားတဲ့အမျိုးသားတွေကိုကမ်းခြေတစ်ခုစီကိုမျက်နှာဖုံးဆွတ်ထားတဲ့ IS အဖွဲ့ဝင်တွေကခေါ်ဆောင်သွားတာကိုပြသထားပါတယ်။စစ်သွေးကြောတယောက်ကအင်္ဂလိပ်ဘာသာနဲ့ကင်မရာရှေ့မှာမိန်ကွန်းပြောကြားစဉ်မှာတော့ဖမ်းဆီးထားသူတွေကိုဒူးထောက်ခိုင်းထားတာမြင်ရပါတယ်။အဲဒီနောက်တယောက်ပြီးတယောက်ကိုခေါင်းဖြတ်တက်ခဲ့ပါတယ်။ကျုပ်တံပေါ်မှာတော့ဒီလဝါကတိုင်ကိုကိုးကွယ်ကြသူတွေရန်လိုတဲ့အီဂျစ်အသင်းတော်ကိုအသက်ဝင်သူတွေလို့အဓိပ္ပာယ်ရတဲ့စာတန်းကိုရေးသားထားပါတယ်ဒီဗီဒီယိုထွက်ပေါ်လာခဲ့ပြီးတဲ့နောက်အီဂျစ်အမျိုးသားကာကွယ်ရေးကောင်စီမှအရေးပေါ်စီဝေပွဲကျင်းပဖို့ရှိပါတယ်ပြီးခဲ့တဲ့သတင်းပတ်တုန်းကသူတို့ဖမ်းဆီးထားတဲ့ Coptic Christian တွေရဲ့ဓာတ်ပုံကိုဒီ IS စစ်သွေးကြွားတွေကထုတ်ပြန်ခဲ့ပြီးတဲ့နောက်အီဂျစ်အစိုးရကလီဘီယာမှာရှိနေတဲ့အီဂျစ်ဘလူမျိုးထောင်တဲ့ခြေကိုလီဘီယာနိုင်ငံတဲကနေထွက်သွားဖို့အကူအညီကမ်းလှမ်းခဲ့ပါတယ်ရှင်
အမေရိကန်နိုင်ငံတောင်ပိုင်းတက်ဆက်စ်ပြည်နယ်အတွက်မှာရှိတဲ့အစ္စလာမ်ဘာသာဝင်တွေရဲ့အဆောက်အဦတစ်ခုမိရှုခံလိုက်ရမှုဟာတမင်ရွယ်ပြီးလှုပ်ဆောင်ခဲ့ခြင်းဟုတ်မဟုတ်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေပါတယ်။ဘလီဝုဒ်ပြည်ကျောင်းနဲ့စာတင်ကျောင်းတွေပါဝင်တဲ့ဟျူစတွန်မြို့ကကူဘာအစ္စလာမ်အဆောက်အဦတောက်ကြနေအစောပိုင်းကမိရှုခံလိုက်ရတာဖြစ်ပါတယ်။မိလောင်မှုကြောင့်ထိခိုက်ဒဏ်ရာရသူတော့မရှိပါဘူး။ဒီမိဟာမတော်တဆလောင်ကျွမ်းမှုမဟုတ်ကြောင်းစုံစမ်းစစ်ဆေးမှုတွေကပြောတဲ့အကြောင်းအစ္စလာမ်အဆောက်အဦရဲ့ဝန်ထမ်းတဦးက Facebook Internet ဆာမျက်နှာမှာရေးသားဖော်ပြထားပါတယ်။စုံစမ်းစစ်ဆေးမှုတွေကိုပြုလုပ်နေစေဖြစ်ပြီးတမန်တော်မူဟာမက်ဟောကြားခဲ့တဲ့အတိုင်းမုန်တိမှုအစားမေတ္တာတရားသီးခံခြင်းတားဇတာမြတ်တမှုနဲ့တရားမြတ်တမှုပြန့်ပွားအောင်လှုပ်ဆောင်ကြဖို့လဲ Facebook Internet မှာတိုက်တွန်းရေးသားထားပါတယ်။
နိုင်ဂျီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကဒါမတူရူမြို့မှာဒီအသေးခံဘုံးခွဲသူအမျိုးသမီးတယောက်ကလူစီကားတဲ့ဘတ်ကားမှတ်တိုင်တစ်ခုမှာအသေးခံဖောက်ခွဲခဲ့လို့ဆယ်ယောက်ထက်မနည်းသေဆုံးပြီးတော့30ကျော်ထိခိုက်ဒဏ်ရာရသွားပါတယ်။ယိုဘေးပြည်နယ်မှာတင်းငွေတွေကပောက်ကွဲမှုဖြစ်ပွားခဲ့တာပါ။အမျိုးသမီးငယ်တယောက်ကလုံခြုံရေးဂိတ်တစ်ခုကဟိုလွတ်အောင်ရှောင်ပြီးတော့ဖောက်ခွဲခဲ့တာလို့မျက်မြင်တွေနဲ့အာဏာပိုင်တွေကပြောပါတယ်။စိတ်ဆိုးဒေါသထွက်နေကြတဲ့လူအုပ်ကြီးကအဲ့ဒီအမျိုးသမီးငယ်ရဲ့ခန္ဓာကိုယ်အစိတ်အပိုင်းတွေကိုကယ်ဆယ်ရေးတွေလာယူတာကိုလက်မခံဘဲနဲ့မိရှို့ခဲ့ကြတယ်လို့ပြင်သစ်တည်အေဂျင်စီကဖော်ပြပါရယ်ဘုံကွဲမှုမှာတည်ဆုံးခဲ့ကြသူအများစုကဘတ်ကားဂိတ်မှာဈေးရောက်နေကြတဲ့ကလေးတွေဖြစ်ကြတယ်လို့မျက်မြင်တွေကပြောပါရယ်ဖောက်ခွဲမှုနဲ့ပတ်သက်လို့ဘယ်အဖွဲ့ကမှတာဝန်ခံပြောကြားခြင်းမရှိသေးပေမဲ့ဒီဒေတာတွေမှာဘိုကိုဟာရမ်စစ်သွေးကြွားတွေကအမျိုးသမီးငယ်တွေကိုအတုံးချပြီးတော့အသေးခံဘုံဖောက်ခွဲမှုတွေလုပ်လေရှိပါရယ်ဘိုကိုဟာရမ်စစ်သွေးကြွားအဖွဲ့ရဲ့အန်ဒီယေတိတ်ကြီးတယ်လို့ဆိုပြီးတော့နိုင်ဂျီးရီးယားအစိုးရကပြီးခဲ့တဲ့စနေနေ့ကပဲသမ္မတရွေးကောက်ပွဲကိုနောက်ထပ်သတင်း6ပတ်ရွှေ့ဆိုင်းခဲ့ပါတယ်။ဒီမိုကရေစီဟာအစ္စလမ်ဘာသာနဲ့မညီညွတ်ဘူးလို့ဘိုကိုဟာရမ်အဖွဲ့ခေါင်းဆောင်အဘူဘကာရှက်ကူကမကြာခဏပြောခဲ့သလိုရွေးကောက်ပွဲမှာပါဝင်သူတွေအသက်ခံရမယ်လို့စစ်သွေးကြွားတွေကသတိပေးခဲ့ပါတယ်။နိုင်ဂျီးရီးယားလုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့အန်ဒီယေကင်းတဲ့ရွေးကောက်ပွဲဖြစ်ဖို့အချိန်ယူချင်တယ်လို့ VOA နဲ့မင်းမြန်ကမှဒုသမ္မတနမဒီဆန်ဘူကပြောကြခဲ့ပြီးတော့နိုင်ငံထဲမှာအကြမ်းဖက်နေတာတွေရပ်ဖို့တိုက်တွန်းခဲ့ပါတယ်ရှင်
။ယီမန်နိုင်ငံမှာအာနာသိမ်းထားတဲ့ရှီယာဟူသီတွေကိုယာရုကနေဆင်ပြေဖို့တောင်းဆိုတိုက်တွန်းမဲ့ဆုံးဖြတ်ချက်တစ်ခုအတွေ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာတင်းငွေနေကဆွေးနွေးခဲ့ကြပါတယ်။ဆုံးဖြတ်ချက်ထဲမှာစီအေးရဆောင်ရွက်မှုကိုခွင့်ပြုမဲ့ကုလသမဂ္ဂပဋိညင်အပိုက်ခုနှစ်တော့မပါဝင်ဘူးလို့တန်တပန်တွေကပြောပါတယ်။ပြီးခဲ့တဲ့လတုန်းကသမရအဘက်ရဘိုမန်ဆူဟာဒီနဲ့သူအစိုးရအဖွဲ့ကိုဖြုတ်ချအာဏာသိမ်းပြီးဟူသီတွေအာဏာသိမ်းခဲ့တဲ့ကလေးကကုလသမဂ္ဂဥဆောင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲလည်းပြတ်သွားခဲ့ပါတယ်။ဇန်နဝါရီလမှာဟူသီတွေအာဏာယူခဲ့ပြီးတဲ့နောက်လွတ်တော်ကိုဖျက်သိမ်းခဲ့ပြီးအစိုးရတပ်ပေါက်ဖွဲ့ခဲ့တာပါ။အာဂရီလိုက်စားနေတဲ့တာဝန်ရှိသူတွေနဲ့စီးပွားရေးချွတ်ချုံကြနေကြတွေကိုတော်လံပြောင်းလဲပစ်လို့တယ်လို့ဟူသီအစိုးရတပ်ကဆိုခဲ့ပါတယ်ခင်ဗျာ
။တနင်္လာနေ့နေ့နဲ့ခင်နောက်ဆုံးရသတင်းတွေကိုမဆုမြတ်မုံနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြသွားတာပါရှင်။ British Empire ကချင်းမြစ်နဲ့ဂုံတူးဆောင်ပွဲ The Most Excellent
Order of the British Empire OBE ဘွဲ့ကို BBC မြန်မာပိုင်းဌာနမှ Dotin Thaswe ကိုချင်းမြင်လိုက်ပါတယ်။ British ဘီမကြီးဒုတိယမြောက် Elizabeth ရဲ့သမီးတော်တော်ဝင်မင်းသမီး Anne ကိုတိုင်ဗြိတိန်ဘန်ကင်ဟန်နန်းတော်မှချင်းမြင်ခဲ့တာပါ။သူ့အနေနဲ့အခုလိုမထင်မှတ်ပဲရခဲ့တဲ့ဆုဖြစ်တဲ့အပြင်မြန်နိုးတံမိုးထားတဲ့သတင်းမီဒီယာအလုပ်ကိုအခုလိုအတိမတ်ပြုခံရတဲ့အပေါ်မှာဝမ်းသာမိတယ်လို့ဒေါက်တင်ထားဆွေက VOA ကိုပြောပါရယ်။ OBE စုကိုလက်ခံရယူခဲ့တဲ့ BBC မြန်မာပိုင်းဌာနမှဒေါက်တင်ထားဆွေကို VOA မြန်မာပိုင်းကမဆုမုံကနေဆက်သွယ်မေးမြန်းတဲ့အခါမှာတော့ OBE ဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်အပေါ်သူကအခုလိုစပြောပါရယ
်။ OBE ကဘာလဲဆိုလို့ရှိရင် British နိုင်ငံမှာသူတို့ကနေပြီးတော့ဒီတိုင်းပြည်ရဲ့သူတို့တိုင်းပြည်မှာပေါ့လေ။ဒီလေလူနိုင်ငံသားလည်းဖြစ်နိုင်တယ်သူတို့ရဲ့နိုင်ငံသားလည်းဖြစ်နိုင်တယ်အဲ့ဒီထဲကတိုင်းပြည်အတွက်အချိုးပြူတဲ့လုပ်ငန်းတွေလုပ်တဲ့သူဆိုလို့ရှင်သူတို့ကအတိမတ်ပြူတယ်အတိမတ်ပြူတဲ့အမည်နဲ့ဘွဲတွေပေးတယ်ပေါ့နော်ဘွဲတွေပေးဆိုတော့ OBE CBE အဲ့ဒီတဲ့အစ်မျက်နှာတွေလည်းရှိတယ်အစ်မျက်နှာတွေကတော့ဥပမာအဖြစ်အဲ night ဘွဲပေါ့နော် night ဘွဲဆိုတော့ night ဘွဲရတဲ့လူကရှေ့မှာသူ့နာမည်ရှေ့မှာ sir ဆိုပြီးတော့ကြရတာပေါ့လေအဲ့ဒါသူကောင်းပြုခါရတာပေါ့သူမျိုးနှိဆိုတော့ဒိမ်လို့ရှေ့မှာတက်တာပေါ့လေအန်တီရတဲ့ OBE ကတော့အယတားဆက်ကသတင်းလုံငန်းနဲ့ပတ်သက်ပြီးတော့ British Journalism ပေါ့နော် British Journalism ကိုအောင်မြင်အောင်တွေ့ထအောင်လုပ်တဲ့ address ဆိုပြီးသူကဆူချင်းနေလိုက်တာပေါ့တဘောကဘာလဲဆိုလို့ရှိရင်ဒီသတင်းလုံငန်းမှာပေါ့နော်အောင်မြင်အောင်လို့အဲ့ဒါအတီရိုရဲ့လုံငန်းအဓိကကတော့မြန်မာနိုင်ငံလူတွေနောက်ပြီးတော့သူ့ဘာတော်ဟန်လူတွေသူတို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့ဒီနေ့အကြောင်းအရာတွေကိုသိအောင်လို့နားလည်အောင်လို့ရှင်းပြပေးရတဲ့ကြောင့်ဝင်အဲ့ဒီကြောင့်ဝင်ကိုရှင်းပြစွာထမ်းဆောင်တဲ့အတွက်ဆိုပြီးတော့အခုလိုဆူချင်းနေတာပါ
မြန်မာမီဒီယာသမားတဦးအနေနဲ့ဗြိတိန်နိုင်ငံကအသိမှတ်ပြုဂုဏ်ပြုချီးမြှင့်တာကိုခံရတာပထမဆုံးဖြစ်ပြီးတော့သတင်းမီဒီယာပေါ်မှာတံမိုးထားတဲ့စုကို BBC မြန်မာပိုင်းဌာနမှတယောက်အနေနဲ့ရခဲ့တာကိုအထူးဂုဏ်ယူမိပါတယ်လို့ဒေါက်တင်ထားဆွေကပြောပါတယ
်သတင်းလုံငန်းနဲ့ပတ်သက်လို့တော့ပထမဦးဆုံးလို့ပြောလို့ရပါတယ်ဤတော့လူလည်ရေးရပြတဲ့နောက်ပိုင်းမှာတော့အရက်ဖက်ကပေါ့နော်အစိုးရဝန်ထမ်းတွေတဲ့ကအစိုးရဝန်ထမ်းတွေကလည်းနေပြီးတော့သူတို့OBE ဘွဲ့ချင်းမြင်တာတွေရှိခဲ့ပါတယ်ပုံမှန်ပြမလေးနောက်ပြီးတော့အင်္ဂလိပ်အစိုးရလက်ထက်မှတော့လည်းဘီငန်တို့ပါတော့ပုံမှန်ပြကနောက်အင်္ဂလိပ်ဘီငန်ဆက်သွားပြီးတဲ့နောက်ပိုင်းမှာပေါ့နော်အချွေပိုင်းမှာတာဝန်ရတဲ့သူတွေကိုစာပွက်ပေးတာတွေပဲရှိခဲ့မှုပါတယ်ဒါပေမဲ့အခုနောက်ပိုင်းကျတော့အခုဒီပွက်ပေးတာနဲ့ပတ်သက်လို့လည်းအန်တီပေါ်ပြီးသတိထားမိတာပေါ့နော်မနေ့ကဆိုလို့ရှိရင်အဲ့ဒီပွက်တဲ့ယူတဲ့လူတွေအားလုံးစုစုပေါင်း65ယောက်ရှိပါတယ်အဲ65ယောက်မှာ3ပုံ2ပုံကသူကလူမှုရေးအလုပ်တွေအများအချို့ပြုလုပ်ငန်းတွေလုပ်တဲ့သူတွေဖြစ်တယ်တမန်လူတွေဖြစ်တယ်အဲ့တော့သတိချမိတယ်သူအများအချို့ပြုလုပ်ငန်းတွေကိုလုပ်တဲ့တမန်လူတွေကိုပို့ပြီးတော့ဒီဘွဲတစ်စိတ်ကြီးချင်းမြင်တာကိုတွေ့မြင်လာပါတယ
်ဟုတ်ကဲ့အန်တီအဲ့တော့လေအခုလိုမျိုးအန်တီအနေနဲ့ဒီလိုစုတဲ့အပေါ်မှာပေါ့နော်ကိုဘယ်လိုခံစားရပါလဲအန်တီဟော
ပထမတော့မယုံဘူးပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီလိုပွဲတစ်စိတ်ကတစ်နှစ်ကိုပြည်ထောင်နိုင်ငံမှာလူရေက anxious ရှိတယ်ဖြစ်တယ်နော်အဲ့ဒီအထက်မှာတစ်နှစ်ကိုသူတို့ပွဲတစ်စိတ်ချင်းမြင်တဲ့လူကအနေချင်းမဲ့ပေါ့နော်အနေချင်းကိင္ကနာအဖြစ်တော့အန်တီမတိဒါပေမဲ့ဒီ BMI ရဲ့သူ့မွေးနေ့မှာတစ်ချိန်နောက်ပြီးတော့နှစ်သစ်ကမှာတစ်ချိန်နှစ်ချိန်သူကဒီပွဲတစ်စိတ်ရတဲ့သူတွေရဲ့အနီးစည်းင်းတွေကိုကျင်ညာတယ်လေအဲ့လိုကျင်ညာတဲ့အခါမှာ1000တော့သူတို့ပွဲတစ်စိတ်ချင်းမြင်တယ်ဆိုတော့ဒီနှစ်ကို2000လောက်သူတို့ချင်းမြင်တယ်လို့ယူဆတယ်လေဆိုအဲ့ဒီထက်မှာကိုကလည်းရမယ်မမျှော်လင့်တော့ဒီလိုပွဲတစ်စိတ်အနှင်းနဲ့ဆိုတော့အတရာအောင်းဩသွားတာတော့အမှန်ပဲနောက်တစ်ခုကသတင်းလုံငန်းနဲ့ပတ်သက်ပြီးတော့အသိမှတ်ပြုတယ်ဆိုတော့ဝင်းတာတာတော့အမှန်ပဲဘာဖြစ်လို့လဲဆိုတော့ဒီသတင်းလုံငန်းကိုအန်တီကအင်္ဂလန်နှစ်ချိုက်တာကို BBC ကဘာအတာမှန်အစီအစဉ်မှာဘာသာစကားဌာနတွေရှိတယ်28ဌာနရှိတယ်အဲ့ဒီအချိန်မှာဒီလို OBE ဘွဲ့ကိုပေးတာဟာတဟားရှာရှာပပပေးတာပေါ့နော်တခါပဲဖြစ်ဘူးတယ်လို့သူတို့ပြောတယ်အဲ့ဒါတော့ Russian ဌာနကသူကတော့ကြပြဆရာကြီးသူ့ကိုပေးဘူးတယ်လို့ပြောတယ်ဘာသာစကားဌာနကသူတယောက်ကိုသူတို့အသိမှတ်ပြုတယ်ဆိုတော့ဝင်းတာတယ်နောက်ပြီးတော့ကိုယ့်ရဲ့လုပ်ငန်းတွေအောင်မြင်တာနောက်ပြီးတော့ Look for Kindness ရဲ့ဝိုင်းဝန်းပြီးတော့အကုန်လုံးပေါ့နော်အတူအကုန်လုံးတူတူဒီသတင်းလုပ်ငန်းကိုအောင်မြင်အောင်လုပ်တဲ့အခါမှာအလုံးတနည်းတနည်းတည်းလုပ်ကြတဲ့အခါမှာအောင်မြင်သွားတယ်အဲ့ဒီအတွက်အသိမှတ်ပြုခံရတယ်ဆိုတော့ဝင်းတာပါတယ် လက်ခံရယူတဲ့သူတိုင်းကို Princess Anne ပေါ့နော်တော်ဝင်မင်းသမီးကနေပြီးတော့စကားပြောတယ်ပြောတဲ့အခါမှာလဲသူကပြောတဲ့စကားတွေကစိတ်ဝင်စားဖို့ကောင်းတယ်အန်တီကိုဆိုလို့ရှိရင်သတင်းလုံငန်းနဲ့ပတ်သက်လို့မေးတဲ့အပြင်မြန်မာနိုင်ငံရဲ့အခြေအနေလည်းမေးတယ်နောက်ပြီးတော့အခုလိုသတင်းလုံငန်းကအခုဆိုလို့ရှိရင်ပို့ပြီးတော့တောင်းမှာပဲဗမာပြည်မှာနော်ဗမာပြည်ကစပြီးတော့ဖွင့်နှင်းလာပြီဆိုတော့ပို့ပြီးတော့သတင်းလုံငန်းကိုတိုးချဲ့လုပ်ဖို့လိုအပ်တယ်ဆိုပြီးတော့သူ့ရဲ့စီမံချက်ကိုလည်းပြောသွားပါတယ
်မဆုမမရှင်မဆုမုံကနေပြီးတော့ဒေါက်တင်သားစင် ਨੇ ဆက်သွယ်မေးမြန်းပြီးတော့တင်ပြခဲ့တာပါရှင်ဒီတစ်ပတ်ဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတော့မြမနျူကလ িয়ার အရေးကြားမှာပါရန်ကုန်အနောက်ပိုင်းတက္ကသိုလ်ယူပဗေဒဌာနအငိမ့်စားပါမောခဒေါက်တာကြည်တာမြင့်နဲ့ရန်ကုန် VOE ရုံးခွဲတာဝန်ခံဒေါက်ခင်ဆိုဝင်းတွေ့ဆုံမေးမြန်းထားပါတယ်ရှင
်မင်္ဂလာပါဆရာမရှင
်မင်္ဂလာပ
ါဆရာမအနေနဲ့ကယူပပိဒါဌာနမှာလည်းတော်တော်လေးကြာကြာနှစ်ကြာလုပ်ခဲ့ရတဲ့ဆိုတော့လုပ်တဲ့အတွေ့အကြုံလည်းအများကြီးရှိပါတယ်အဲ့တော့ဒီနေ့ဆရာမနဲ့ကျွန်မဆွေးနွေးခြင်းတဲ့အကြောင်းရင်းကတော့ဒီနျူကလ িয়ার စွမ်းအင်နဲ့ပတ်သက်လို့ပေါ့နော်အဲ့တော့နျူကလ িয়ার စွမ်းအင်နဲ့ပတ်သက်တဲ့ဆိုတဲ့နေရာမှာမြန်မာနိုင်ငံရဲ့အတိုင်းအတာနဲ့ကနျူကလ িয়ার စွမ်းအင်ကနေပြီးတော့ပြည့်စစ်စွမ်းအင်ထုတ်ဖို့ကတော့လှမ်းဝေးနေပါသေးတယ်အဲ့တော့ဒီနျူကလ িয়ার စွမ်းအင်ကိုတခြားဘယ်နေရာတွေမှာအသုံးချနေကြလဲဆိုတာသိချင်ပါတယ်ဆရာမ
စမန်နေနေရလဲနျူကလ িয়ার စွမ်းအင်ကိုတခြားနေရာတွေမှာပေါ့နော်အရင်ကတည်းကအသုံးချနေပါတယ်ဗမာနိုင်ငံမှာလည်းဟိုအစိမ့်တက်တက်မဟုတ်ပါဘူးအဲ့ဒါလေးကိုလည်းပြောပြခြင်းလိုပါလူတွေကလည်းအားလုံးကအနုမြွှန်းအင်ဆိုလို့ရှိရင်ဟိုလန့်စရာကြီးလိုပဲမြင်နေကြတာပေါ့တကယ်ကတော့သူ့ကိုငြိမ်းချစွာအသုံးချတဲ့နေရာတွေအများကြီးရှိပါတယ်အဲ့ဒါလေးတွေကိုသိစေခြင်းလို့ဟိုလာပြီးပေါ့လေပြောပြတာပါ
ဟုတ်ကဲ့ပါအဲ့တော့ဒီအနုမြွှန်းအင်ကိုကျွန်မနားလည်ထားတဲ့လောက်ကတော့သူတည်တနာလုပ်ငန်းတွေလုပ်ရင်းနေဒီဆေးဘက်ဆိုင်ရာမှာအသုံးပြုနေတယ်လို့သိရပါတယ်ဆရာမဟုတ်ကဲ့အဲ့ဒါလေးနည်းနည်းရှင်းပြပါ
အဲ့တော့အဓိကကတော့အဲဆေးဘက်ဆိုင်ရာမှာဆိုလို့ရှိရင်ပထမဦးဆုံးကတော့သူကဘယ်နေရာမှာတုံးလဲဆိုတော့ရေဒီယိုသက်ရပီပေါ့နော်ရေဒီယိုသက်ရပီဆိုဓာတ်ရောင်ကြီးဈေးကုပေါ့နော်ဈေးကုဌာနအဲ့ဒီမှာကတော့ဒီဟိုဆာမှာဆိုလို့ရှိရင်ရန်ကုန်ဆေးရုံကြီးမန္တလေးဆေးရုံကြီးရဲ့နောက်တောင်ကြီးဆက်ဆံတော်ဆေးရုံပေါ့အဲ့ဒီတွေမှာဓာတ်ရောင်ကြီးဈေးကုဌာနတွေရှိပါတယ်အဲ့ဒီမှာကတော့ကျွန်တော်တို့ Cobo 60ပေါ့နော်အဲ့ဒီရရတဲ့ကမှာနောက်ပြီးတော့ Season 137ပေါ့အဲ့ဒီကရတဲ့ရောင်ကြီးတွေနဲ့ဟိုကင်ဆာဝေဒနာရှင်တွေကိုကင်ဆာရောဂါပြောက်ဖို့အတွက်ဓာတ်ရောင်ကြီးဆေးကုလုပ်ပေးပါတယ်။အဲ့ဒါတွေမကောက်အခုအပြင်မှာလည်းဟိုစားရရှိလာပါပြီ။ပုဂ္ဂလိကဆေးရုံကြီးတွေမှာလည်းအဲ့ဒီ facility တွေပေးနိုင်တဲ့ဆေးရုံကြီးတွေရှိလာပါပြီ။ဥပမာဆိုပင်လုံဆေးရုံကြီးပေါ့နော်။ပင်လုံဆေးရုံကြီးမှာလည်းဟိုဓာတ်ရောင်ကြီးဆေးကုဌာနရှိပါတယ်။ရှိပြီးတော့အဲ့ဒီခုနကတော့လို tele therapy ပေါ့နော်။အပြင်ကနေပြီးတော့ဆေးကုတာနဲ့မကဘဲနဲ့တချို့ဟာတွေကြားတဲ့အခါကျတော့ brachy therapy ခေါ်တာပေါ့နော်။ကျွန်တော်တို့ဟိုပေါ့ iridian အနယ်လေအဲ့လိုမျိုးပေါ့အတွင်းမှာရှိနေတဲ့ဟွာတွေကိုလည်းကုတဲ့ဟာတွေလည်းရှိပါတယ်အဲ့လိုဟာလေးတွေပေါ့နော်အဲ့ဒါရှိတယ်နောက်တစ်ခုကကြတဲ့ခါကျတော့ဘာရှိသေးလဲဆိုလို့ရှိရင်ဟာပေါ့ nuclear medicine ပေါ့နော်အဲ့ဒါကကြတော့ isotope တွေကိုသုံးပြီးကုတာအဲ့ isotope တွေကိုသုံးပြီးကုတာကကြတော့ iodine 131 ဟွာဆိုရင်သူကကြတော့နှစ်ခုစလုံးရတယ်ဘာလဲဆိုလို့ရှိရင်ယောဂရှာတာရောကုတာရောပေါ့နော်ဥပမာဆိုရင် thyroid မှာဖြစ်တဲ့ဟိုပါတော့ယောဂါတွေပိုင်းညာတွေအဲ့ဒါတွေအတွက်ဆိုလို့ရှိရင်ကျမတို့အဲ့ဟိုစာနဲ့ iodine နဲ့ကုတယ်နောက်တချို့ဟာတွေကြတော့ strontium 90လို့ဥပမာ PTC 99m လို့ဘာလို့ကြတဲ့ခါကြတော့သူတို့ကနေပြီးတော့ဟိုပါသူတို့ကြတဲ့ခါကျယောဂါရှာတာအတွက် localize လုပ်တာပေါ့ကုရာတွေရောအဲ့ဒါတော့သက်ဆိုင်ရာ organs နဲ့ပေါ့နော်သက်ဆိုင်ရာအဲ့အစိတ်ပိုင်းနဲ့တင့်လျော်တဲ့ source တွေနဲ့သူတို့အဲ့ရမျိုးကုရာတွေလည်းရှိပါတယ်
ဟုတ်ကဲ့ပါအဲ့လိုမျိုးဒီဓာတ်ရောင်ကြီးတွေကိုကင်တွယ်တဲ့နေရာမှာဒီကင်တွယ်တဲ့ဝန်ထမ်းတွေပေါ့နော်ကျမ်းမာရေးဝန်ထမ်းတွေစေဝန်ထမ်းတွေရဲ့ကျွမ်းကျင်မှုပေါ့နော
်အဲ့
တော့ဆရာမအနေနဲ့တို့အန္တရာယ်မဖြစ်အောင
်
တို့တွေဒီဓာတ်ရောင်ကြီးပေါ့နော်မလို့အလားအတဲ့လူတွေကိုဓာတ်ရောင်ကြီးမသိအောင်ဆိုတဲ့ကာကွယ်ကြိုတင်ကာကွယ်တဲ့နည်းတွေရောရှိပါလားဆရာမ
တို့မျိုးကအကုန်လုံးက flint batch လေးတွေခေါ်တာပေါ့နော်အဲ့ဒီမှာအဲ့ဒါလေးတွေတတ်ထားပါတယ်တတ်ထားပြီးတော့အဲ့ဒီမှာကတို့နောက်ပိုင်းပြန်ပြီးတော့ဟိုတော့လုတ်ရပါတယ်ဟိုသက်ဆိုင်ရာဌာနမှာပေးပို့ပြီးတဲ့ခါကျတော့သူကဓာတ်ရောင်ကြီးကဒီတတ်ပတ်ထားတဲ့ limit ပေါ့နော်ဒီအန္တရာယ်မပြုနိုင်တဲ့ limit ထက်ဟိုမကြော်အောင်ပေါ့အဲ့ဒါလေးလုပ်တယ် flint batch တွေရှိတယ်နောက်တချို့ set တွေမှာကြတော့လဲ DLD capsule ဆိုတာအဲ့ဒါလေးတွေပေါ့နော်ထည့်ထားပြီးတဲ့ခါကျတော့ဒီ set ပါထုတ်တဲ့ရောင်ကြီးတွေကဟိုပေါ့ limit ကိုမလွန်အောင်ပေါ့နော်လူတွေကိုအန္တရာယ်မပြုနိုင်အောင်အဲ့ဒါလေးတွေ ਨੇ အများအားလို့သူတို့ check လုပ်ပါတယ
်နောက်တစ်ခုကဒီကျန်းမာရေးခန္ဓာအပြင်ပေါ့နော်ဒီ site ပြိုးရေးနယ်ပယ်မှာလဲဒီ clear set ဟို site ပြိုးရေးနယ်ပယ်မှာလဲဒီ nuclear စွမ်းအင်အသုံးပြုတယ်လို့ကြားဘူးလို့ပါ
ဟုတ်ကဲ့ပါအဲ့ဒါကတော့လေသူတို့ FAO နဲ့ဟိုရုံးတရားပေါ့နော်အဲ့ဒီ ဘာလို့ဆက်ပြီးသူတည်တနာတော့ဘာတော့မှာသူတို့ကာမချင်းပါစီပါအဲ့ဒီတန်နဲ့သူတို့ကအခုမျိုးတေးရှင်းပေါ့နော်သူတို့မျိုးအစ်တထွန်းတာပေါ့မျိုးတေးထွန်းနေဆိုဥမာဖြစ်ဆိုရွှေဝါထွန်းတော့ဘာလို့လို့ပေါ့သူတို့ကတော့ဘာလဲဆိုအဲ့မျိုးကသူကထွန်းနှုံးကောင်းရမယ်ပေါ့နော်ယောဂထံကိုခံနိုင်ရမယ်ဆိုပြီးတော့အဲ့လိုမျိုးနဲ့သူတို့အဲ့မျိုးအစ်တထွန်းလိုက်တာပေါ့ဒီမျိုးစီတွေကိုသူတို့ဟိုပ ye so ra mi paw no plant ni ya ni paw a ra ri ja de ka ja ro phosphorus 32 sa a tu a ဟိုဟာရီဒိုအိုက်ဆိုတုပ်ပဲသူကလည်းရီဒို30ကြွားတယ်အဲ့ဒါကကြတော့ phosphorus ဟိုဟာတွေရှိတယ်မြေဩဇာတွေထဲမှာသူ့ကိုရောထည့်ပြီးတဲ့အခါကျတော့ဒီကောင်ကနေပရောမပြန်ပြီးတော့ trace လိုက်တဲ့အခါကျတော့ဘလောက်သူဟာလုံနိုင်တယ်လဲဆိုတာပေါ့နော် absorb လုံနိုင်တယ်လဲဆိုတာမျိုးလေးပေါ့နော်အဲ့ဒါလေးတွေကိုပြန်ပြီးတော့ check လုပ်တဲ့ဟာတွေလည်းရှိပါတယ်ဟုတ်ကဲ့
အဲ့တော့ဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့ဒီ layer စိုက်ပျိုးရေးသူတက်ဆိုင်ရာဌာနတွေနဲ့ရောဆရာမတို့ဒီယူပဗေဒပညာရှင်တွေနဲ့အဆက်ဆက်ရှိပါလားရှင
်ဟုတ်ကဲ့အဆက်ဆက်ဆိုတာတော့အဲ့လိုမျိုးပေါ့ကိုအမှန်တော့အဲ့ကိုတွေကတော့အဲ့တော့ research ဟိုလုပ်တဲ့ကိစ္စတွေနဲ့ရောက်ဖူးတာပေါ့နော်အဲ့လိုမျိုးလေးတွေနဲ့ဆိုတော့ဟိုကလုပ်သွားတာပါအဲ့သူတို့ဆရာကမှကင်မရာကိုကိုတွေကဟိုကလုပ်ပြီးတော့တောင်းပြီးတော့ဟိုလေတောင်းနေဆိုတာကတော့အဲ့လိုပေါ်ဆိုင်ရဲ့စာတန်းနဲ့ပါနဲ့တောင်းပြီးတဲ့ခါကျတော့ကိုတွေကအခုညီတောင်းပူပါတယ်ဟုတ်ကဲ့အဲ့လိုမျိုးလေးတွေရှိပါတယ်ဟုတ်ကဲ့နောက်တစ်ခုကအဲ့ခုနကတော့ medical firm ပေါ့နော်သုံးတာဟို pacemaker ပေါ့ pacemaker မှာဆိုလို့ရှိရင်လေ तू ကဘယ်လိုမျိုး source လို့လဲဆိုလို့ရှိရင် pacemaker ကြတော့ तू ကဟိုပေါ့ဒီ power supply ပေါ့နော် power supply ကနည်းနည်းလေးပဲ1 milliwatt တော့ပဲပေးရတယ်ပြရပြီးတဲ့ခါကျတော့အကြာကြီးလဲခံရမယ်ခဏခဏလဲမတော်လဲလို့မရဘူးဆိုတဲ့ခါကျတော့အဲ့ဒါအတွက်ကြတဲ့ခါကျတော့မတော်ကအဲ့ plutonium 239 တဲ့အဲ့ဒါမျိုးကိုသူကတက်တန်းလဲရှည်တယ်ဆိုတဲ့ခါကျတော့အဲ့ဒါလေးကိုလဲ1 mg လောက်လေးရဲ့အဲ့ဒါလေးထည့်တာထည့်ထားတဲ့ခါကျတော့ battery တွေကခဏခဏလဲလို့မရဘူးဒီဟာမျိုးကြတယ်အဲ့ဒါလေးတွေနဲ့သူကဟိုကလုတ်သွားတာပေါ့ဟိုသူကနေပါဝါဆပ်ပ ্লাই ပေးသွားတာပေါ့နော်အဲ့ဒီပါဝါဆပ်ပ ্লাই မျိုးကိုဘယ်မှာလဲသုံးလို့ရလဲဆိုတော့spaceship တို့နဗရခါကြတော့ space prop တွေပေါ့နော်အဲ့လိုမျိုးပေါ့အာကာသအထဲမှာကြတဲ့ခါကြတော့လေဒီဝါတွေဆိုလို့ရှိရင် motor ပါဝါပေးမယ်ဆိုလို့ရှိရင်အဲ့ပါဝါကချက်ချင်းဟိုလုံနေလို့ရအောင် supply ကလဲလို့မရဘူးလဲလို့မရတဲ့ခါကြတော့အဲ့ဒီတွေထဲမှာလည်းများသောအားဖြင့်အဲ့ radio ကိုတတိကြွရဲဟိုနဲ့ပစ္စည်းထည့်ထားပြီးတဲ့ခါကြတော့သူကနေထုတ်တဲ့ energy နဲ့သူကပြန်ပြီးတော့ဟိုလှုပ်သွားတာပဲဟိုပါပါဝါပေးသွားတာပေါ့နော်အဲ့ဒီဟာတွေကနီးချင်းအတူတူပဲအဲ့ဒီဟာတွေဟုတ
်ကဲ့ပါအဲ့တော့ဒီ pacemaker ဆိုတာလေဒီနှလုံးရောဂါတွေတတ်ရတာပေါ့နော်တမရာကြီးဦးသိန်းစိန်တော်မှာ pacemaker တတ်ထားတယ်လို့ကြားပူပါတယ်
ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါတော့သူကတော့ဟိုဗာနဲ့လှုပ်လဲတော့မသိဘူးတော်တော်များများတော့အဲ့လိုမျိုးပဲဟိုဟွာနဲ့ပဲလှုပ်တာပါဟိုရီဒိုတက်တိကြွရတဲ့ဟာဒါပေမဲ့နည်းနည်းလေးထည့်ထားတာပေါ့ထည့်ထားတော့သူကထုတ်တဲ့ alpha က energy ရှိတယ်ပေါ့နော်အဲ့ဒီ energy နဲ့သူကဟိုလှုပ်သွားတာပေါ့နော်သူက power ပေးသွားတာပါဟုတ်ကဲ့
သူကသူပြန်ပြီးတော့ recharge လုပ်နေတဲ့
တက်တိ recharge လုပ်သွားသူကတော့နောက်ပိုင်း decay ဖြစ်တဲ့ခါကျတော့အဲ့ရနေပြီး power ပေးနေတာပေါ့နော်ဒါပေမဲ့နော်တခါကြတော့လေဟိုသူကတက်တန်းကတော့အမှန်မှထည့်ထားတဲ့ဟာတွေကနှစ်ပေါင်း80လောက်ရှိရတကယ်တက်တန်းဟိုတက်တန်းဝက်တပိုင်းရလေဒါပေမဲ့10နှစ်တစ်ခါလောက်တော့သူပြန်လဲရတာပေါ့နော်အဲ့ဒီဟာအောင်လေ
ဟုတ်ကဲ့ပါတော်တော်လေးဘုဟုတုတရပါတယ်ခါမှတော့မကြဘူးရှင်ဟုတ်ကဲ့ပါအဲ့ဒါအနေနဲ့ပတ်သက်ပြီးတော့ဒီ nuclear swan in ကိုဒီပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်ပြီးတော့ဟောသုံးတာရှိပါလား
ဟုတ်ကဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုတော့လေအရန်စိတ်ဝင်စားစရာတစ်ခုပေါ့နော်ကိုလည်းဟိုသူများလောက်တာတွေ့ဘူးတာပေါ့နော်သူတို့အဲ့ဒါဂျပန်နေပေါ့အဲ့ဒါသူကဒါလဲဆိုလို့ရှိရင်ဟိုဇူးကဇူအိုလော်ဂျီတဏ္ဍာပေါ့ဆရာမတွေလောက်တာမြင်ဘူးတာပေါ့ကြာပါပြီအဲ့ဒါလေလေအဲ့တော့သူတို့ကဘာလုပ်လဲဆိုလို့ရှိရင်အဲ့ဒီဟိုသူတို့လည်းအဲ့ဒီဟိုတရားရုံးကြီးဌာနတို့အခုညီတောင်းပြီးတော့လုပ်လို့ကိုလည်းအဲ့ဒီမှာသွားတွေ့တာပေါ့သူတို့ကကြတော့ချင်းနေနေပေါ့အဲ့ချင်းနေနေဟိုသူတို့ကအဲ့ဒီဟိုဓာတ်ရောင်ကြီးနေပေါ့နော်အဲ့ချင်းလေးတွေကိုသူကအင်တန်ဟိုကပြော့တဲ့ဟိုကပေါ့ဖီပေးလိုက်တာပေါ့နော်ဒီဟို dose နဲ့ပေးလိုက်တယ်ပေးလိုက်တဲ့ခါကျတော့အဲ့လိုပေးလိုက်လို့ရှိရင်တချို့ကလည်းနည်းနည်းလေးများသွားရင်ဟိုသူကလည်းချင်းရသေးသွားဒါမှမဟုတ်လို့ရှိရင်တချို့ဆိုလေဟိုဥစားအငွေ့တောင်ပြန်သွားတယ်အဲ့လိုမျိုးမဖြစ်စေပဲနဲ့သူကဟိုကပေါ့တော်တော်လေးကိုနည်းနည်းနဲ့သူချိန်ပေးရတော့ချိန်ပေးလိုက်တဲ့ခါကျတော့အဲ့ကောင်ကဘာဖြစ်သွားလဲဆိုလို့ရှိရင်အဲ့ချင်းကမြုံသွားတာပေါ့မြုံသွားတဲ့ကောင်ကသူ့ကိုအဲ့ချင်းနေပေါ်တဲ့နေရာကိုထည့်လိုက်တာထည့်လိုက်တော့သူနဲ့တချို့ဟာတွေကကြတော့ဗာလဲဆိုလို့ရှိရင်အဲ့သူနဲ့သွားမိတ်လုပ်တဲ့လူတွေကအကုန်မြုံသွားတယ်တချို့ကြတော့လေ first generation second generation ပေါ့သူကနေပြီးတော့မွေးတဲ့ကောင်ကအကုန်မြုံနေကြီးဖြစ်သွားတယ်အဲ့လိုမျိုးအဖြစ်ပေါ့နော်သူကဗာလဲဆိုလို့ရှိရင်တက်စရာလည်းမလိုပဲနဲ့သူ့ဘာသူမျိုးတုံးသွားတာပေါ့နော်အဲ့ဒီဟာလေးကတော့လေနောက်ပိုင်းဟိုကိုဘာခေါ်မလဲငရဲလည်းမကြည့်တော့ဘူးပေါ့နော်ဒီချင်းနေတက်တယ်ဆိုတော့လေအဲ့လိုမျိုးနဲ့အဲ့ဒီကောင်ကမျိုးတုံးကုန်တာအဲ့ဒါလေးတော့တော်တော်လေးဟိုသဘောကျတာပေါ့နော်မြင်ခဲ့တာလေး
ဒီအနှမျိုးစွမ်းရင်နဲ့ပေါ့နော်ဒီပတ်ဝန်းကျင်ထိန်းသိမ်းရေးမှာလည်းသုံးချလို့ရတယ်အဲ့တော့နောက်ထပ်ပေါ့လေဒီစားနိုင်စားစရာတွေနဲ့ပတ်သက်လို့ရောဘယ်လိုများအသုံးတည်ပါလဲရှင
်ဟုတ်ကဲ့တချို့ကကြတော့ဒီဟိုပေါ့ဟို storage လုပ်တဲ့နေရာမှာ preserve လုပ်ဟိုပါကုန်လက်ဟိုစားပေါ့နော်ကြာကြာခံအောင်လို့ပေါ့နော်လုပ်တဲ့နေရာမှာလည်းအဲ့လိုအနှမျိုးရောင်ကြီးပေါ့နော်မားပေါ့နော်အဲ့ဒါကိုပေးပြီးတဲ့ခါကျတော့သူတို့ကတတန်းပူတော့ဟိုဟိုဖြစ်အောင်ပေါ့နော်ဟုတ်ကဲ့အထားခံအောင်လုပ်တာပေါ့နော်အမှဲတာတို့နောက်ပြတ်ကကြတော့ဟိုဟာဖြစ်သွားတာပုတ်သွားတာတို့အဲ့ဒါတွေကိုတတန်းပူရှည်ရှည်ပေါ့နော်ခံအောင်လို့အဲ့လိုမျိုးလေးလုပ်ထားတာလည်းရှိပါတယ်အဲ့လိုမျို
း
နောက်တစ်ခုကလည်းတချို့ကကြတော့ဒါကတော့ဟိုအသီးအနှံနေဟိုပါပေါ့နော် vegetable တွေပေါ့နော်တချို့ကကြတဲ့ခါကျတော့လေအဲ့အသားတွေပါတွေကိုပဲသူတို့ကိုဒီစင်ပေါ်မှာထားပြီးတော့အဲ့ဒီကောင်တွေကို pack drop ပြီးတော့ပေါ့နော်ဟိုထုတ်ပို့ပြီးတဲ့ခါကျမှအပြင်းအနေရောင်ကြီးပေးလို့ရှိရင်အဲ့ပေါ်မှာသူကလည်းအကြာကြီးခံအောင်ပေါ့နော်အဲ့လိုလုပ်တာတွေလည်းရှိပါတယ
်ဟုတ်ကဲ့အဲ့ဒါဘလို့ရောင်ကြီးတွေများတုံးတာပါလဲရှင်ဒီအစားတောက်နဲ့ပတ်သက်ပြီးတော့
အစားတောက်နဲ့ပတ်သက်လို့ရှင်တော့သူတို့ကလေဟိုကာမာရောကာမာပဲဒါမျိုးနဲတယ်ပေါ့နော်ဟို energy လည်းနဲတယ်ဟိုကလည်းဟိုဘယ်လိုကောင်းမလဲ dose ကလည်းနည်းတဲ့ဟာမျိုးပေါ့နော်အဲ့လိုဟာမျိုးပေါ့ဆိုရင်လည်းနည်းတယ်ပေးတဲ့ dose လည်းနည်းအောင်လို့လုပ်ပြီးအခါကျမှပေးတာပါဟုတ်ကဲ့အဲ့လိုမျိုးနောက်တစ်ခုကသူကဟိုတချို့တွေကလည်းပြောကြတာဂါမာကိုသုံးကြတာပေါ့နော်အဲ့ဂါမာကသူကဟိုဘာလို့ဂါမာကိုသုံးလဲဆိုတော့သူကဖောက်ထွင်းအားကောင်းတဲ့အခါကျတော့လေဥပမာဆေးအနေနဲ့ဗာနဲ့ဆိုလို့ရှိရင်လေသူကဖောက်ထွင်းအားကောင်းတဲ့အခါကျတော့ဘာဖြစ်လဲဆိုကြာကြာမနေဘူးအပြင်ထွက်လာတာပေါ့နော်သူကအဲ့လိုမျိုးပေါ့ alpha ဘာလို့ကြာတော့အထဲထဲမှာပဲနေပြီးတဲ့အခါကျတော့လေဟိုမထွက်နိုင်တော့ဘူးပေါ့အဲ့လိုမျို
းဆရာမဒီကိုရောက်တုန်းမှာအရင်စိတ်ဝင်စားတဲ့ဥစ္စာပေါ့နော်လူတိုင်းလူတိုင်းစိတ်ဝင်စားနေတဲ့အကြောင်းအရာလေးတခုအမေ့ကျင်ပါတယ်ဆရာမရေမြန်မာနိုင်ငံမှာယူရေနီယံတွေထွက်နေပြီမြန်မာနိုင်ငံကတော့ယူရေနီယံထွက်ပြီးတော့တထေးဖြစ်တော့မှာပဲဆိုပြီးတော့ပြင်မှာပြောဆိုနေကြတာပေါ့နော
်
ဟိုဟိုတလောကပဲဒီတထေးကြီးတယောက်ကနေပြီးတော့ယူရေနီယံတွေကြောက်တူးရင်းနဲ့တွေ့တယ်ဆိုပြီးတော့သတင်းတွေထွက်လာပါတယ်ဆရာမအဲ့တော့ယူရေနီယံနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာယူရေနီယံအတိုင်းတာပေါ့နော်ဘလောက်လောက်များရှိတယ်လို့ခန့်မှန်းပါလဲဆရာမ
အဲ့တော့ဒီဗမာနိုင်ငံအနေနဲ့တော့ဟိုကျွန်မလည်းတခါမှတော့လေဟိုစားမဖြစ်ဘူးပါဘူးဟိုဘလောက်ထွက်မဲ့ပါညာဆိုတာတော့မကြဘူးဒါပေမဲ့ကျွန်မဟိုလွန်ခဲ့တဲ့နှစ်20လောက်တုန်းကတော့အဲ့ဒီဟိုဟာဘာပေါ့တပိတ်ချင်းမြို့နယ်ထဲမှာဟိုတခါဟိုစားထွက်တယ်လူကြားပါတယ်သူစန့်နေမယ်အဲ့ဒီရှာတဲ့လူကလည်းရှာပြီးတော့သူကလည်းသူ့ company လေးနဲ့သူပဲဟိုဟာလေအဲ့ဒီ company ကနေပြောမှသူတို့ကပထမတော့ကတော့သူကရွှေရှာတာရွှေရှာတာကသူကဟိုပါပေါ့အဲ့ဒီရလာတဲ့ရွှေကိုသူတို့ကအဲ့ဒီဟိုကနဲ့တတုတွင်းဝင်ကြီးဌာနနဲ့ထင်တယ်သူတို့ကပေါင်းပြီးတော့သူဟိုပါတရဝင်မဲ့သူလောက်တာအဲသူက 65% တင်တယ်ဟိုက 35% နဲ့သူတို့အဲ့လိုမျိုးပေါ့နော
်ဟို
joint venture လုပ်ကြတယ်လုပ်ကြရင်းနဲ့တစ်ခေါက်ကြတဲ့ခါကျတော့သူကအဲ့ဒီတော့နောက်တော့ဥစ္စာကိုလည်းဟိုဝင်ကြီးဌာနတတုတွင်းဝင်ကြီးဌာနတို့နောက်သိပ္ပံနဲ့မိပညာဝင်ကြီးဌာနတို့သူကပို့ပြီးရခါကျတော့ဒါတွေကိုလည်းဘာတွေပါလဲဆိုတာလည်းအများန်းသူ check လုပ်တဲ့ခါကျတော့တစ်ခေါက်ကြတဲ့ခါကျတော့အဲ့ထက်မှဟိုပါပေါ့သူကအဲ့လိုသွားပြီးတော့ပို့ထားတဲ့အချိန်မှာပဲသူကအဲ့ဒီနမူနာကိုသူကတတုတွင်းဝင်ကြီးဌာနနဲ့ညှိပေးရခါကျတော့သူကပါကစ္စတန်ကဟိုနေရာကော်မတီတစ်ခုနဲ့သူကချိတ်မိသွားတဲ့ခါကျတော့ဟိုသူကအဲ့ဒီဟိုလေးတွေပို့လိုက်တယ်စမ်းဖို့နမူနာပေါ့ဒီဘက်မှာလည်းပို့ထားတယ်ပို့ထားအဲ့ဒီကိုပို့ထားတဲ့အချိန်မှာပဲဟိုကနေပြီးတော့ဒီဟိုကနေပြီးတော့လေဟိုသူတို့စမ်းပို့ကိုစမ်းလိုက်တဲ့ခါကျတော့အဲ့ထက်မှဟိုကရွှေအပြင်ယူရေနီယံတိုက်တဲ့နီယံပလူတိုနီယံစသဖြင့်ပေါ့နော်တော်တော်များများပါလာတယ်ဆိုပြီးတော့အဲ့ဒီလိုအဖြေကထွက်လာတယ်ဒီဘက်ကလည်းထွက်လာတဲ့အချိန်မှာဟိုဘက်ကပါကစ္စတန်ကလည်းဘာဖြစ်လဲဆိုလို့ရှိရင်အဲ့ဒီဟာကိုရသလောက်လိုချင်တယ်ဆိုပြီးတော့အဲ့လိုမျိုးပေါ့နော်ဟိုလိုက်ပြီးတော့ကန်းလန်းနေပေါ့နော်အဲ့ဒီမှာနေနောက်ဆုံးကြားတဲ့ခါကျတော့တခါတိပ္ပံနဲ့မိပညာဝင်ကြီးဌာနကပါနေအကုန်လုံးကသူ့ကိုပိတ်လိုက်တာပေါ့နော်အဲ့ဒီဟာကိုဆက်ပြီးတော့ဟိုကမလုံးနဲ့သူတို့ရထားတဲ့ဟာတွေအားလုံးကိုလည်းအေးလာကိုပို့ရမယ်ဆိုပြီးတော့အဲ့လိုမျိုးဒီဖြစ်သွားတာမျိုးတော့ကြားဖို့ပါတယ်အဲ့တော့ဘလောက်တွေ percentage တွေရှိတယ်လဲဗာလဲညာလဲတော့ဟိုထုတ်ပြန်လိုက်တာမရှိပါဘူ
းကျေးဇူးအများကြီးတင်ပါတယ်ဆရာမ
ကျေးဇူးတင်ပါတယ်ဗာလဲ
မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာရှင် VOE မြန်မာပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်လက်ထုတ်လည်နေပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြမစံတော်ချိန်နဲ့6နာရီခွဲရှိပါပြီရှင် VOE မြမပိုင်းစီစဉ်ကတနင်္လာနေ့နနက်ခင်းအစီအစဉ်ကိုနနက်9နာရီထိဆက်လက်ထုတ်လွှင့်မှာပါလိုင်းဒိုမီတာ24 32 40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါ
အစိုးရဟာ CIU ဦးဆောင်တဲ့ UNFC ဖွဲ့ကိုသူတို့ဘယ်အဖြစ်ဘယ်တော့မှအပြစ်မှမပြုခဲ့သလိုကမ်းလှမ်းချက်မှာပါတဲ့
Federal ပြည်ထောင်စုကြီးနီးမီလာဆိုတဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်မှာအပြည့်အစုံနားဆင်ရမှာပါ။တခါတက်ကြီးစကားအစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့မအေးတန်နာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ရမှာပါရှင
်ပါရှင် VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြေးပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့အစာရေးပြီးတော့မေးစရာရှိတာတွေမေးလာတဲ့သောရရှင်ရဲ့စာတွေနောက်ပြီးတော့ဝေဖန်အကြံပေးစာရေးပို့လာတဲ့သောရရှင်ရဲ့အစာတွေကိုအရင်ပြောပြပေးချင်ပါတယ်။VOE ကိုအမြဲတမ်းအားပေးနေမှာပါဆိုပြီးရေးလာတဲ့သောရရှင်ကိုမျိုးမြင့်အောင်ကတော့ရေးမယ်လို့စဉ်းစားထားတာကြပါမယ်အခုမှတကယ်တမ်းစာရေးဖြစ်ပါတယ်မေးစရာလေးရှိလို့ပါဆိုပြီးအခုလိုစာရေးလာပါတယ်ရှင
်စာရေးမယ်ရေးမယ်နဲ့အခုမှပထမဆုံးရေးဖြစ်တာပါ VOE မြန်မာပိုင်းကိုအစဉ်တစိုက်နားထောင်လာတာ9နှစ်လောက်ရှိပါပြီ VOE ကအကိုအမတွေရဲ့နာမည်တွေအားလုံးကိုလည်းရင်းနှီးနေပါပြီဟိုးရင်းနယ်မှာတော့ကအင်တာနက်မရှိမီးမရှိတဲ့အချိန်ကအကုန်ကြမများတဲ့ရေဒီယိုလေးကိုပဲနားထောင်ခဲ့ရတာပါVOA ရဲ့အစီအစဉ်တွေအားလုံးကိုကြိုက်ပါတယ်။ကျွန်တော်မှအကြံပြုတောင်းဆိုချင်တာလေးတခုရှိပါတယ်။အခုနောက်ပိုင်းရေဒီယိုအတန်လှန့်ချိန်မှာကျွန်တော်နားမထောင်ပြတော့အတန်ဖိုင်တွေကိုဒေါင်းလုဒ်ဆွဲပြီးနားထောင်ပါတယ်။ VOA ရဲ့နိုင်ဝက်စာအတန်ဖိုင်က22 MB ကျော်ပါတယ်။ကျွန်တော်တို့လိုပြည်တွင်းကအင်တာနက်လိုင်းနှေးတဲ့သူတွေအတွက်ဒေါင်းလုဒ်ဆွဲရတာနည်းနည်းအချိန်ယူရလို့ပါ။အဲ့ဒါအတန်ဖိုင် site လေးများ short ချပေးနိုင်မလားလို့အကြံတောင်းတာပါ။
ဒီသောရရှင်မျိုးမြင့်အောင်ကအင်တာနက်ကနေပြီးတော့ VOE အစီအစဉ်ကိုနားထောင်တဲ့ပရိသတ်ဖြစ်ပါတယ်။သူဒေါင်းလုဒ်လုပ်ချရတဲ့ VOE file size ကြီးလွန်အားကြီးလို့သူ့အတွက်အခက်အခဲဖြစ်ရပါတယ်။ဆိုပြီးတော့ခုလိုရေးလာတာပါ။ပုံမှန်လေးလေးပြောရမယ်ဆိုရင်တော့ جماعه ဒီလိုစပိုင်းဆိုင်ရာကိစ္စရပ်တွေကိုနားမလည်ပါဘူးနော်။ဒါကြောင့်မလို့ جماعه တို့ရဲ့ဒီ VOE မြန်မာပိုင်း website တာဝန်ရံတွေကတယောက်ဖြစ်တဲ့ကိုကျော်ကျော်သိန်းကိုမေးကြည့်ပေးပါမယ်ရှင်။ဟုတ်ကဲ့ကိုကျော်သိန်းရေဒီသောရရှင်ပြောနေတဲ့အကြောင်းအရာလေးကိုဖြေကြားပေးပါနော်
။ဟုတ်ကဲ့ပါမအေးတန်တော်ကျော်ကြီး။ကိုမျိုးမြင့်အောင်ဒေါင်းလုဒ်ဆွဲတာဘယ်လိုကြောင့် 22 MB အထိဖြစ်တယ်တော့ကျွန်တော်သေချာမပြောတတ်ပါဘူးကိုမျိုးမြင့်အောင်ရဲ့စာကိုမအေးတန်တာကျော်ကပြတဲ့အချိန်မှာပဲကျွန်တော်တို့ရဲ့ညနေပိုင်း6နာရီခွဲကနေ9နာရီအထိနောက်ဆုံးအစီအစဉ်5ခုအထိကိုကျွန်တော်ဒေါင်းလုဒ်ကြည့်တဲ့အခါဖိုင်တစ်ခုကို 6.86 MB စီပဲရှိတာတွေ့ရပါတယ်ကျွန်တော်ဒေါင်းလုဒ်တဲ့နည်းကတော့တက်ဆိုင်ရာအစီအစဉ်စာမျက်နှာတွေကနားထောင်ခြင်းတဲ့ရက်မှာဒေါင်းလုဒ်ရယူရန်ဆိုတဲ့ link ကို right click ခောက်ပြီးSave link as ဆိုတာနဲ့သိမ်းယူတာပါအဲ့ဒီအတိုင်းပြန်လုပ်ကြည့်ဖို့အကြံပေးချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကျော်သိန်းပြောပြတာကျေးဇူးတင်ပါတယ်ရှင်ဟုတ်ကဲ့ဒီသောရရှင်ကိုမျိုးမြင့်အောင်လဲကိုကျော်ကျော်သိန်းဖြေချပေးသွားတာကိုရှင်းရှင်းလင်းလင်းသိလိုက်မယ်ထင်ပါတယ်နော်အဆင်ပြေမပြေပြန်ပြီးတော့ဆန်းစစ်ကြည့်ပါအောင်လို့ပြောချင်ပါတယ်နောက်ပိုင်းမှာလည်းအခုလိုမေးစရာရှိတာတွေကိုမေးနိုင်ပါတယ်ရှင်နားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဗီဒီယိုကနေပြီးတော့ရုပ်မြင်သံကြားနဲ့ရေဒီယိုမှာတင်ဆက်ပေးတဲ့အစီအစဉ်တွေကတခုဖြစ်တဲ့မတူတာလေးတွေအစီအစဉ်ဟိုတစ်ဘက်တုန်းကထုတ်လွှင့်ပေးလိုက်တာမှဒီမြမရိုးရအဝိစားတွေမှာအမျိုးသမီးတွေကထမင်းကိုရှေးရိုးစင်ဆက်ဝတ်ဆင်လာခဲ့ကြပေမဲ့နောက်ပိုင်းမှာပေါင်းမီတွေစကတ်တွေအဝတ်များလာကြတဲ့အပေါ်မှာမတူတဲ့အမြင်တွေကိုတင်ဆက်ပေးထားတဲ့အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးတော့သောရရှင်တယောက်အခုလိုရေးလာတာကိုပြောပြပေးချင်ပါတယ်သူ့ရဲ့အမြင်မှာ
ကောင်းပါတယ်ယောက်ျားလေးဖြစ်ဖြစ်မိန်းကလေးဖြစ်ဖြစ်ထမိန်ပစိုးဝတ်ရတာနဲ့စကပေါင်းမီအရှိအတူဝတ်တာလွတ်လပ်မှုချင်းမတူပါဘူးထမိန်ပစိုးဝတ်ရတာလွတ်လပ်မှုမရှိပါဘူးထမိန်ပစိုးကိုမကြခဏပြင်ဝတ်နေရလို့အလုပ်လဲရှုပ်ပါတယ်လူလဲကောင်းမှာထမိန်ပစိုးကျွတ်ကြတယ်ပဲကြားဘူးပါတယ်ပေါင်းမီရှိပေါင်းမီအတူကျွတ်ကြတယ်လို့မကြားဘူးပါဘူးနောက်တစ်ခုကပေါင်းမီတထဲကိုအနည်းဆုံးနည်းနည်း3နှစ်လောက်ဝတ်လို့ရတယ် ထမိန်ပစိုးဆိုရင်တော့ဒီလောက်ကြာကြာဝတ်လို့မရပါဘူးဈေးနှုန်းလည်းသိပ်မကွာပါဘူးဘောင်းမီအရှိအတိုရဲ့အာသာချက်တွေအများကြီးရှိပါတယ်နေရာကမှာယဉ်ကျေးမှုပေးတာနဲ့လိုက်တိုင်းမနေကြပါနဲ့ရှမ်းအင်းကြီးလေကတော့နဲ့တိုက်ပုံအင်းကြီးဝတ်ခေါင်းပေါင်းတလူလူနဲ့ယဉ်ကျေးမှုမဲ့ပြီးမှန်ရိုက်နေတဲ့လူကြီးလူကောင်းဆိုတဲ့ရေပေါ်စီလူတန်းစားတွေအများကြီးပါဘာပဲဖြစ်ဖြစ်ဘယ်အရာမဆိုသူ့အတိုင်းတာနဲ့သူဆင်ကျင်ပြီးဝတ်ပေါ့ကျွန်တော်ကတော့ဘောင်းမီစကတ်ဝတ်တာအားပေးပါတယ်
ကဲလူငယ်တယောက်ဖြစ်ပေါ်ရတဲ့ကိုကျော်သူရအစာရေးလာတာပါ။ဘောင်းမီနဲ့စကက်ဝတ်တာကိုအားပေးပါတယ်လို့ဆိုလာပါတယ်။ဒါမဲ့သူကဘယ်နေရာမှမဆိုသူ့အတိုင်းတာနဲ့သူပဲကောင်းပါတယ်လို့လည်းရေးထားပါတယ်ရှင်။ဒါကတော့သွားရှင်ကိုကျော်သူရ VOA စီစဉ်ကိုနားဆင်ပြီးတော့သူ့ရဲ့ဒီမြင်ယူဆချက်ကိုအခုလိုမျိုးတုံ့ပြန်ပြီးရေးသားပြလာတာဖြစ်ပါတယ်နော်။မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့အခုလိုသောရရှင်နေကိုပိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရီဗီယိုကလက်ခံရရှိလာမှာဒီတစ်ပတ်သောရရှင်တယောက်သူ့ရဲ့နိုင်ငံရေးထင်မြင်ယူဆချက်နဲ့ပတ်သက်ပြီးတော့ရေးလာတဲ့စာကိုဖော်ပြပေးစီမှာ။ဦးတန်းထေးဆိုတဲ့သောရရှင်ကဒီကျောင်းသားသပိတ်အစ်ကျောင်းနဲ့ပတ်သက်ပြီးတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုရေးလာတာပါ
။ပြည်ထောင်ဝန်ကြီးစစ်ဘိုကပြောပါတယ်ကျောင်းသားသပိတ်အစ်ကျောင်းတွေဟာတိုင်းပြည်ကိုမတည်မငြိမ်ဖြစ်စေတဲ့တဲ့။နောက်ကအားဖေးလှုံ့ဆော်သူတွေကိုအေးအေးဘုလုံမယ်တဲ့ကျောင်းနဲ့ဆံမွေးဝဲတွေကလည်းတပိတ်ကျောင်းသားတွေရန်ကုန်ရောက်မဲ့ရပိုင်းနေတဲ့အခိုက်ဟန်ချင်းကြီးရွှေ့ပေးထားပါတယ်ပြည်သူတရက်လုံးကလည်းအတော်ထောက်ခံနေပြန်တော့ရဲလောင်းနဲ့တားမရနိုင်မြန်ပါဘူးဒီအချိန်နေခင်းချင်းတွေကြောင့်အစိုးရရန်ကုန်တိုင်းနယ်မြေတစ်စိတ်တစ်စိတ်သားမှာဖွဲ့စည်းပုံဥပဒေပုံမှ၄-၁၄-၃လို့သုံးပြီးအေးဘော်အချိန်နေချင်းညာမှာလာလို့အလွန်စိုးရိမ်မိပါတယ်ဒီချက်ကိုသတိမောက်ကျောင်းသားတွေရောပြည်သူလူထုတရက်လုံးကပါထက်သွင်းစဉ်းစားနိုင်မှုအတွက် VOA ကနေတစ်ဆင့်အေးအေးတင်ပြလိုပါတယ်ခင်ဗျာ
ဒါကတော့ VOA သောရရှင်ဦးတန်းထေးကိုပိုင်းထင်မြင်ယူဆချက်ကို VOA လေးလိုင်းပေါ်မှာပုံပုံလေးနဲ့ထုတ်ဖော်ပြီးတော့အများကြီးအောင်ပြောလာတာဖြစ်ပါတယ်ရှင်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးသွားဖို့ရှိပါတယ်။အခုတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေးလေးတစ်ပုတ်နဲ့ဖြောပြပေးကြပါတယ်ရှင်။ဒီဘက်တော့ Billboard Hot အဖြစ်ဆုံးတင်းနံပါတ်100စီးရင်းမှာနံပါတ်10အတွင်းဝင်နေတဲ့တချင်းတွေကဖြောပြနေကြအတိုင်းမဟုတ်ဘဲနဲ့ပြီးခဲ့တဲ့သတင်းပတ် American ပြည်အောင်စုမှာကျင်းပသွားတဲ့ Grammy ဂီတာအဆုချီးမြှင့်ပွဲမှာဆုအများဆုံးရရှိတဲ့အဆိုရောရဲ့တချင်းကိုထုတ်လွှင့်ပေးကြပါတယ်။ဒီ Grammy ဂီတာအဆုချီးမြှင့်ပွဲမှာ British အဆိုရော Sam Smith ကအဆုတွေအများဆုံးရရှိသွားတာပါ။သူကအကောင်းဆုံးအဆိုရှင်သစ်ဆုနောက်ပြီးတော့သူ့ရဲ့ Day Dapper In the Lonely Hour ကလည်းအကောင်းဆုံး Pop ဂီတာသီဆိုမှုဆုနောက်ပြီးတော့ Stay With Me ဆိုတဲ့တခြင်းနဲ့အကောင်းဆုံးအသံသွင်း Dapper ဆုအကောင်းဆုံးတခြင်းဆုတွေရသွားတာပါ။ဒီတော့ဒီတစ်ပတ်သောရရှင်တွေကိုသူဆုရသွားတဲ့တခြင်းလေးဖြစ်တဲ့ Stay With Me ဆိုတဲ့တခြင်းနဲ့ဖျော်ပြပေးကြပါလိမ့်ရှင်။သူ့ရဲ့ဆုရ Stay With Me ဆိုတဲ့တခြင်းကိုနားဆင်ကြည့်ပါဦးနော်။
Guess it's true, I'm not good at a one-night-stand But I still need love, cause I'm just a man These nights never seem to go to plan I don't want you to leave, will you hold my hand? Oh, won't you stay with me? Cause you're all self-control Deep down I know this never works But you can lay with me so it doesn't hurt Oh, won't you stay with me Cause you're all
အဆိုတော့ Sam Smith Grammy ဂီတာအဆုချီးမြှင့်ပွဲမှာဆုရသွားတဲ့ Stay With Me ဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါ။ဗ
ဖြူရီတော်ရရှင်နဲ့အချင်းချင်းမြေတားအတေးလက်ဆောင်ပေးပို့လာတဲ့မြမသချင်းလေးတပုတ်ကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးစီမှာတယ်။တတော်ပြုံးတိမှုကိစ္စနဲ့ပတ်သက်ပြီးတော့ရင်ဖွင့်ကြပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်မြင့်အောင်ရဲ့အစာကိုပြောပြပေးစီမှာတယ်။သူကတော့ရှမ်းရှိမိုက်ခတ်မြို့နယ်မှာတတော်ပြုံးတိမှုတွေဖြစ်နေလို့ပါဆိုပြီးအခုလိုရေးလာပါတယ
်။ရှမ်းရှိမိုက်ခတ်မြို့နယ်မှာတတော်တွေကိုကိုပိုင်တစ်ခွဲဆက်တွေနဲ့ခွဲနေကြတာကိုတားပေးစီခြင်းလို့ VOA ကတစင်ပန်ကြားလိုက်ရပါတယ်။အာနာပိုင်တွေကတော့မမြင်တဲ့အတိုင်းနေနေကြလို့ပါ။အဆောက်အဦတွေအတွက်တစ်လို့ရင်လည်းတတ်တတ်မမခွဲစီခြင်းပါတယ်။တစ်တော်ဖြုံးနေမှုရာသီဥတုဖောက်ပြန်မှုစတာတွေကိုမဖြစ်စလို့ရေးရခြင်းဖြစ်ပါတယ်ဒေတာလိုအပ်ချက်ဆိုပြီးတော့တရုတ်ကိုရောက်တခြားမျိုးနယ်တွေရောက်နေတာလည်းအလွန်များပါတယ်ရာသီဥဖောက်ပြန်တာအာနာပိုင်တွေနဲ့ကိုရိုးသမားတွေကြောင့်ဖြစ်ပါတယ်ခင်ဗျ
ဒါကတော့ရှမ်းပြည်နယ်အစီအပိုင်းမိုင်းခန့်မျိုးနယ်တွင်မှာတစ်တော်တွေပြုံးတိကုန်ပါပြီဆိုပြီးဆိုရင်ကြီးနဲ့ရေးလာတဲ့တော်ရရှင်ရဲ့စာကိုဝေးမျှပေးလိုက်တာပါဒီတောင်ကြီးကတော်ရရှင်ရဲ့ရင်ဖွင့်စာကိုပြောပြပေးစီမှာလေရှင်ဒီတော်ရရှင်တွေကတော့တောင်ကြီးမြို့မှာအများပြည်သူစိတ်ဆင်းရဲနေရတဲ့အကြောင်းကိုတက်တယ်ဖြစ်နေတဲ့ဓပုံတွေပါတင်ပေးလိုက်ပါတယ်ဆိုပြီးတော့စာရေးလာတာပ
ါကျွန်တော်ရဲ့တောင်ကြီးမြို့မှာအများပြည်သူတွေစိတ်ဆင်းရဲနေရတဲ့အကြောင်းတစ်ခုရှိပါတယ်အဲ့ဒါကတော့နာရီပုတ်ပြီးတဲ့လူတိုင်းသိပါတယ်အရင်ကတောတောင်တွေကြားထဲမှာတင်းကျန်းရွှေ့လာကိုဘယ်သူမှအပြစ်မပြောခဲ့ပါဘူးအခုတော့အမိုက်ပုံကပါရွှေ့လာပါတယ်အဲ့ဒီအမိုက်ပုံရဲ့အောက်တက်တွေမှာကျွန်တော်ရဲ့နာမည်ကြီးမုံတဝကူကြီးရှိပါတယ်စီပင်ကလူကြီးတွေဟာဘာရွယ်ချက်နဲ့ဒီနေရာကိုအမိုက်ပုံလုပ်တယ်ဆိုတာမသိပါဘူးမျိုးပင်ကတင်းချိုင်းကိုတွောင်းရင်လဲနာရီပုတ်ရသူတွေအမှိုက်ပုံကြားတွေကဖြတ်သွားရလို့ရင်ကောင်မဲတွေဒီကုလုံးကိုဝိုင်းအောင်ခါရတာတွေကားသမားတွေဆိုရင်လဲမီးရှို့ထားတဲ့အမှိုက်တွေဒဲကနေပြီးတော့ခက်ခဲစွာမောင်းရတာတွေလန်ဒီဘေးကအုတ်ကူတွေဆိုလို့ရှိရင်အမှိုက်တွေနဲ့အုပ်နေတာတွေကိုကြည့်ပြီးတော့ဝမ်းနည်းမိပါတယ်တောင်ကြီးမှာကလူတွေဟာတရားတော်မှလူခွင့်ချိုးဖောက်ခံရပါတယ်ဗျာ
တောင်ကြီးကသောရရှင်ကသူတို့မြို့မှာတင်းချိုင်းကုန်းတင်နေရကမလျော်ကံပါဘူးဆိုပြီးတော့စာရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်ရှင်ဘောလုံးဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ဆက်ပြီးတော့တေးတောင်းလာတဲ့သောရရှင်တွေကိုအချိန်ပေးကြပါတယ်။ join ခိုင်ဆိုတဲ့သောရရှင်တောင်းဆိုလာတဲ့တခြင်းလေးကိုဒီတစ်ပတ်ထုတ်လွှင့်ပေးကြပါတယ်ရှင်။သူကတော့ wanted အဖွဲ့အစည်းဆိုထားတဲ့အိမ်ပြေးဆိုတဲ့တခြင်းလေးကိုအဝေးရောက်နေတဲ့တငယ်ချင်းတွေနဲ့အတူနားဆင်ခြင်းလို့ပါတဲ့ထုတ်လွှင့်ပေးပါဆိုတော့တောင်းဆိုလာပါတယ်။ okay ဒီ join ခိုင်ပြောထားတဲ့တခြင်းလေးကို like ရှာနေတော့နောက်ထပ်ဒီ wanted မဟုတ်ဘဲနဲ့အိမ်ပြေးဆိုတဲ့နောက်ထပ်အဆိုတော်တယောက်ရဲ့တခြင်းလေးတစ်ပုဒ်လည်းနားဆင်မိပါတယ်။အဲ့ဒီတခြင်းလေးလည်းကောင်းလို့နောက်များတိုက်ဆိုင်ရင်ထုတ်လွှင့်ပေးပါမယ်နော်။ဒီတစ်ပတ်တော့ဒီသောရရှင် join ခိုင်တောင်းဆိုထားတဲ့ wanted အဖွဲ့ရဲ့အိမ်ပြေးဆိုတဲ့တခြင်းလေးကိုပဲထုတ်လွှင့်ပေးမှာပါ။တစ်တောင်းတဲ့သောရရှင်တွေရော VOA တစ်ချစ်သောရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်။ကောင်းရညာရဲ့နေနဲ့တဲ့အားတရောက်ချက်လွယ်လို့ဆွေးဒီလိုမျိုးတွေရခြင်းနိုင်အချိန်နိုင်မယ်။အိမ်ပြန်ရောက်ဖို့ကြိုးစားဆဲပါJust only had to wait Ain't gonna need you anyway Oh, need I man I thought you were so tired I'd be searching it Now that I have feeling it I'd say that I would be trying Upon my land, I knew I'd be all bombing But then I'd turn it out wanted အဖွဲ့တည်ဆူထားတဲ့အင်ဂျီဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြမကြီးကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရှင်။ လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါလိမ့်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။ဒေါ်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင
်။
မဲအေးတနာကျော်ရဲ့မြမပြီကပေးစာများအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်အခုဆက်လက်ပြီးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုထုံလင်းပါပါဖက်ဒရယ်ပြည်ထောင်စုနီးပြည်လားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင်
ဒီလေဒီဝိုင်းချနေတဲ့ဒီကောင်ကြီးလေးကသူရဟာတိုင်းသားလက်နက်ကန်အဖွဲ့လေးဖွဲ့နဲ့မြန်မာပြည်နဲ့အမျိုးသားပြန်လည်ပြည်နယ်ရေးဂတိပြုချက်လို့ခေါင်းစဉ်တက်ထားတဲ့သဘောတူညီချက်တည်းကနေပြည်တော်မှာလက်မှတ်ရေးထိုးခဲ့ပါတယ်။အစိုးရကဥဆောင်ပြီးနေပြည်တော်မှာကျင်းပတဲ့ဒီကောင်ကြီးလေးပြည်သူ့ဘွဲကိုတိုင်းသားလက်နက်ကန်အဖွဲ့16ဖွဲ့ကိုဖိတ်ကြားခဲ့ရမှာအဖွဲ့16ဖွဲ့တက်ရောက်လာပြီးအဲ့ဒီထဲကမှ၄ဖွဲ့လက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။နောက်ပိုင်းကျန်ဖွဲ့တွေဆက်ပြီးလက်မှတ်ရေးထိုးဖို့အတွက်လည်းလက်မှတ်ထိုးစာအုပ်ကိုဖိတ်ထားပြီးမယ်လို့အစိုးရတာဝန်ရှိသူတွေကဆိုပါတယ်ဒီလိုဂရီးဂျူချက်တစ်ခုလက်မှတ်ရေးထိုးလိုက်ရုံနဲ့ညီငယ်ရဖို့နှိစက်သွားပြီလားဖြစ်ပါဆက်ဖြစ်လာနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်သမ္မတဦးသိန်းစိန်အစိုးရရဲ့ငိုရီမန်းချက်ဟာတီထောင်စုနေမှာတတိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ်ကြီးကိုလက်မှတ်ရေးထိုးနိုင်ရပါဒါပေမဲ့လည်းသမ္မတဦးသိန်းစိန်ကအပြစ်ရစာချုပ်လက်မှတ်ရေးထိုးခြင်းတယ်လို့ပြောဆိုအပြီးအခုပြည်ထောင်စုနဲ့ရောက်လာတဲ့အထိအစိုးရကိုယ်စားလှယ်တွေနဲ့လက်နက်ကိုင်တိုင်းဒေသကိုယ်စားလှယ်တွေစုပေါင်းထားတဲ့ NCCT အဖွဲ့တရားဝင်တကြိမ်မှတွေ့ဆုံဆွေးနွေးနိုင်ခြင်းမရှိခဲ့ပါဘူး။ဒါကြောင့်လဲတတိုင်းဒီလုံးဆိုင်ရာအပြစ်ရစာချုပ်ကြီးကိုလက်မှတ်မထိုးနိုင်ကြသေးတာဖြစ်ပါတယ်။ဒီကြားထဲမှာလက်နက်ကိုင်တိုင်းဒေသအဖွဲ့တွေစုပေါင်းထားတဲ့ညီညွတ်သောတိုင်းဒေသများဖက်ဒရယ်ကောင်စီ UNFC ဟာတတိုင်းဒီလုံးဆိုင်ရာအပြစ်ရစာချုပ်ကြီးတရက်လက်မှတ်မထိုးနိုင်သေးခင်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးနိုင်ငံရေးသဘောတူညီချက်တရက်လက်မှတ်ရေးထိုးဖို့အစိုးရဘက်ကကန့်လှန့်ခဲ့ပါသေးတယ်။သူတို့ရဲ့အဆိုပြုချက်မှာပြည်ထောင်စုသမ္မတမြန်မာနိုင်ငံကိုဒီမိုကရေစီရေးအမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးများအာမခံချက်အပြည့်အဝရှိတဲ့အမျိုးသားပြည်နယ်များကိုအခြေခံပြီးတော့စစ်မှန်သောဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရန်သဘောတူကြသည်အဆိုပါသဘောတူညီချက်နဲ့အညီတနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူညီချက်ကိုဆက်လက်အကောင့်ထဲပေါ်ကြိုးပမ်းသွားရန်အခိုင်မာတန်တိတ်ထံပြုကြပါသည်ဆိုပြီးဖော်ပြပါရှိပါတယ
်ဒီကံလမ်းချက်ကိုအစိုးရဘက်ကလက်မခံခဲ့ပါဘူးအစိုးရဟာ CIA ဦးဆောင်တဲ့ UNFC အဖွဲ့ကိုသူတို့ဘက်အဖြစ်ဘယ်တော့မှအပြစ်မှမပြုခဲ့သလိုကံလမ်းချက်မှာပါတဲ့အမျိုးသားပြည်နယ်များကိုအခြေခံရေးစစ်မှန်သောဖက်ဒရယ်ပြည်ထောင်စုဒီဖောက်ရန်ဆိုတဲ့အချက်ကိုလည်းလက်ခံလို့ဈေးမရှိလို့ဖြစ်နေပါတယ်။ဒါကရှိပြီနဲ့မူပါ။ဘယ်လိုပဲဖြစ်ဖြစ်ဒီတော်စုနေ့မှာအပြည့်အစုံလက်မှတ်မထိုးနိုင်သေးရင်တော့တတိပြုချက်လို့သဘောတူညီချက်တွေကလက်မှတ်ထိုးပြကြဖို့အစိုးရဘက်ကကြိုးစားခဲ့ပါတယ်။ဒီလိုနည်းနဲ့ငင်းငယ်ရင်းနဲ့အမျိုးသားပြန်လည်ပြည့်ပြည့်ရေးတတိပြုချက်တွေကပေါ်ပေါက်လာတာပါ။အဲ့ဒီတတိပြုချက်ထဲမှာတော့အထူးခြားချက်တွေမပါပါဘူး။အရင်အစိုးရဘက်ကပြောဆိုထားသလိုပဲကိုယ်ပိုင်တက်ထန်းခွင့်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ဒီတော်စုတည်ဆောက်ကြမယ်ဆိုတဲ့အကြောင်းဒီအတွက်တတိုင်းပြည်တော်ပြည်ရဲ့စာချုပ်လက်မှတ်ထိုးနိုင်ရေးဘူပေါင်းစင်းနွယ်ကျင်းပရေးနိုင်ငံရေးစစ်ရေးဝဲကြီးကိုလာမယ့်အထွေထွေရေကောက်ဝဲကြီးမတိုင်ခင်စတင်ကျင်းပနိုင်ရေးဘူပေါင်းဆောင်ရွက်သွားမယ်ဆိုပြီးပါဝင်ပါတယ်ဒီပြည်ချက်ကိုအစိုးရဘက်နဲ့လက်နက်ကိုင်တိုင်းသားတွေဘက်ကခင်းရင်ပွဲ၃ခွဲ့ဥတုကြီးရွက်ခေဦးဆောင်တဲ့ချမ်းလက်နက်ကိုင်တပ်ဖွဲ့ပေါင်း၄ဖွဲ့လက်မှတ်ထိုးခဲ့ကြပါတယ်လက်ရှိမြန်မာနိုင်ငံမှာမှတ်ဖို့တင်ပြီးသားနိုင်ငံရေးပါတီ80ရှိတဲ့နဲ့30ပါတီကကိုယ်စားလှယ်တွေလက်မှတ်ထိုးကြတာတွေ့ရပါတယ်။အဲဒီမျိုးသားဒီမိုကရေစီဖွဲ့ချုပ်တဲ့မဟာမိတ်တိုင်းသားပါတီတွေလက်မှတ်ထိုးတာတော့မတွေ့ရပါဘူး
။တပြိုင်နက်တည်းမှာပဲ KIO ကချင်ပြည်လွတ်လပ်ရေးဖွဲ့ကလည်းတီထောင်စုနဲ့ညင်ညာချက်ထုတ်ပါတယ်။ပင်လုံသဘောတူညီချက်ကိုအခြေခံတဲ့ Federal တီထောင်စုဖွဲ့စည်းသွားမယ်။လက်ရှိအစိုးရနဲ့တတိုင်းပြည်လုံးဆိုင်ရာအပြစ်ရက်ညှိနှိုင်းနေတဲ့ NCCT အဖွဲ့ကြီးနဲ့ဆက်ပြီးပူးပေါင်းပါဝင်ဆွေးနွေးသွားမယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။အလုံးကိုခြုံငုံသုံးသက်ကြည့်ရင်အစိုးရနဲ့လက်နက်ကိုင်တိုင်းရင်းသားတွေရဲ့အပြစ်ရရေးငြိမ်းချမ်းရေးတိဆောက်ရေးလုပ်ငန်းစဉ်
ရှေ့မတိုးနိုင်သေးပဲဆိုတာပဲဖြစ်ပါတယ်။တစ်ဖက်မှာလည်းရှမ်းပြည်နယ်ကိုကံပတ်မှာအစိုးရတပ်နဲ့လက်နက်ကိုင်တိုင်းရင်းသားတပ်ဖွဲ့တိုက်ပွဲကြီးတွေဖြစ်ပွားနေပြီးအစိုးရဘက်ကအကြအဆုံးအလွန်များကြောင်းလေကြောင်းတိုက်ခိုက်မှုတွေပါပြုလုပ်ခဲ့ရတဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။ရပိုင်းမဲရှိသေးတဲ့ဖြစ်စဉ်တစ်လျှောက်တမရော်သားအရာရှိစစ်တီနဲ့ရဲတပ်ဖွဲ့ဝင်အယောက်90ကျော်ကြာဆုံးခဲ့တာကိုကြည့်ရင်တိုက်ပွဲဘလောက်ကြီးကျယ်ခဲ့သလဲခံမှန်းနိုင်ပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းမှာကိုကန့်တပ်ဖွဲ့တအောင်းပလောင်တပ်ဖွဲ့နဲ့ရခိုင်တပ်ဖွဲ့အပြင်အတိမပြုတ်နိုင်သေးတဲ့သတင်းတွေအရ KIA တပ်ဖွဲ့ပါဝင်တယ်လို့ဆိုထားတဲ့အတွက်ငြိမ်းချမ်းရေးတိဆောက်ရေးအဆင်မပြေသေးဘူးဆိုတာပြတာတဲ့လက္ခဏာအဖြစ်မှတ်ယူရမှာပါ။
ဒီနိုင်ငံလုံးအပြည့်အစုံကိုလက်မှတ်ရေးထိုးနိုင်ရေးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအစားပြုနိုင်ရေးဆိုရင်တစ်ဖက်အင်အားစုတွေအနေနဲ့တကယ်ငြိမ်းချမ်းရေးတကယ်စစ်မှန်တဲ့နိုင်ငံရေးအရာပြည်လည်မှုရသည်လူလားတယ်ဆိုတာဖက်တီပြဖို့လိုအပ်နေပါတယ်။အထူးသဖြင့်အစိုးရဟာတစ်ဖက်ကတိုင်းသားတန်းတူရေးကိုယ်ပိုင်ပြတ်ဖန်းခွင့်ဖက်ဒရယ်ပြည်ထောင်စုလို့ပြောနေပေမဲ့တစ်ဖက်မှာတော့စစ်ပြည်နင်းဆက်တည်တံ့အောင်ဖန်တီးထားတဲ့ပြည်တော်ပုံစံဖွဲ့စည်းပုံအခြေခံဥပဒေကိုဖက်တွယ်မထားဖို့လိုပါတယ်။ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စစစ်ဘာလက်ပါသဘောရင်းနဲ့လုပ်ကြံပြဖို့လိုနေပါတယ်။အလားတူပြည်ဝဥဆောင်တဲ့လက်နက်ကင်အုပ်စုတွေဘက်ကလည်းချင်းရင်းကြီးနဲ့အစိုးရဘက်ကပြားပေးချင်းရီယာမှာအစာကြီးရဖို့ကြိုးစားတာမျိုးကိုလည်းရပ်ဆိုင်ဖို့လိုပါတယ်။အဲဒီလိုနှစ်ဖက်အင်အားစုတွေတကယ်ညီနေရေးဆိုခြင်းကြောင့်တကယ်ဆက်တွေ့ပြည်တော်စုကြီးထောင်လို့ကြောင့်လက်တွေ့ဆက်ပြီးကြားကြမှသာလျှင်စစ်မှန်တဲ့နိုင်ငံရေးချင်းရေးဝဲတွေပေါ်ပေါက်ပြီးညီနေရေးတိဆောက်ရေးနိုင်ငံဆောင်ပေါ်ရောက်နေမှာဖြစ်ပါကြောင်းသုံးသပ်ကြည့်ကြလိုက်ရပါတယ်။
သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်မှာရှင်အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဘာအကြောင်းအရာဆွေးနွေးကြမလဲဆိုတာကြည့်ရအောင်ပါရှင
်ဒေါ်လာရှင်များခင်ဗျာလူပောင်အပွဲစီတစ်ခုရဲ့စီဝင်ကြွယ်ဝမှုကျန်းမာတန်ဆွမ်းမှုနဲ့တာလူညီများဟန်ချက်ညီဖို့ဆိုရင်အကောင်းဆုံးရင်းနှီးမြှုပ်နှံမှုကပညာရေးဖြစ်တဲ့လို့ကုလသမဂ္ဂကဆိုထားတာပါ။ဒါကြောင့်ပညာရေးစနစ်ကောင်းမွန်ခိုင်မာဖို့ကနိုင်ငံဖွံ့ဖြိုးမှုအတွက်ဘယ်လောက်အရေးကြီးပါသလဲ။နိုင်ငံတကာမှာလှုပ်ဆောင်နေတဲ့ပညာရေးပြုပြင်ပြောင်းလဲမှုတွေကနေမြန်မာနိုင်ငံအတွက်ရောဘယ်လိုအတူယူနိုင်ပါသလဲ။တောရရှင်ကြီးရဲ့အမြင်တွေကိုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးဖြစ်ပြီး fax number ကတော့1-2-3-2-5-5-5-2ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလိုတဲ့အကြောင်းအရာတွေကို MP3 အသံဖိုင်နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။
အင်္ဂါနေ့ညထုတ်လွှင့်မယ့်အချိန်ကိုစောင့်မျှော်နားဆင်ကြပါနော်။အခုတော့တက်ကြီးစကားအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။လိုတိုရှင်းစကလုံးတွေအပါအဝင်မြန်မာစကားအသုံးနှုန်းတွေနဲ့ပတ်သက်ပြီးတော့ဆရာကြီးဦးဝင်းဖေကပြောပြထားပါတယ်ရှင
်။သောတာရှင်များခင်ဗျာ။ဒီနေ့ဆိုင်မှာဝင်းဖေတွေ့ခဲ့ရတာကလေးတစ်ခုကိုပြန်ပြောချင်ပါတယ်။လူငယ်ကလေးတစ်လိုက်လဖဲ့ရီတောင်းနေကြရင်တယောက်ကစကလုံးအစ်စ်အဆန်းတစ်ခုပေါ်လာပြန်ပြီလို့ပြောပါတယ်။ကြံတဲ့ငယ်ချင်းတွေကဝိုင်းမေးကြတော့ကြပြားတပုတ်ထင်းမှာတဲ့အချစ်နဲ့ပတ်သက်ပြီးတော့အမျိုးမျိုးမပြေမလည်ဖြစ်နေတာကိုနင်းညုံနင်းညုံအခြေအနေရောက်နေတယ်လို့ရေးထားတဲ့အကြောင်းဘာကိုဆိုလိုတာလဲလို့တိတိကျကျမသိပေမဲ့စကလုံးလေးတွေကအတော်မိုက်တယ်လို့ခေတ်လူငယ်တွေရဲ့ဗန်းစကားနဲ့ပဲဆက်ပြီးတော့စွတ်တင်နေပါတယ်ဒီတော့မှသူတို့ထဲမှာစဖတ်အပူကောင်းမွန်ရတဲ့အသက်လည်းနည်းနည်းပိုကြီးတဲ့လူငယ်ကနင်းကြိုးနင်းကြုံဆိုတာစကလုံးအသက်မဟုတ်တဲ့အကြောင်းအခြေအနေတရားရမှာအလှုပ်မခံနိုင်တော့အောင်အနည်းရှိနေတာကိုပြောတာဖြစ်ကြောင်းဒီစကစုကိုအထူးသဖြင့်အညာဒေသတွေမှာရှိကလေးကအတော်ကလေးသုံးခဲ့ကြပြီးဖြစ်တဲ့အကြောင်းတိုက်ရိုက်အဓိပ္ပာယ်ကတော့လူတွေနေထိုင်သွားလာလှုပ်ရှားကြရမယ်ကြံခင်အနေနဲ့မခိုင်မခန့်ဆွေးမြေ့ကျိုးပဲ့နေလို့ဘယ်နေရာကိုပဲနင်းလိုက်နင်းလိုက်ကျုံးဝင်သွားတာကျိုးထွက်သွားတာဖြစ်နေတယ်ဘယ်လိုမှမသွားရဲမလာရဲမလှုပ်ရဲလောက်အောင်ဖြစ်နေတာမျိုးကိုဆိုလိုတဲ့အကြောင်းရှင်းပြပါတယ်ဒါဆိုအချစ်ရေးမှနင်းကြိုးနင်းကြုံဖြစ်နေပါတယ်လို့ရေးထားတာဘာကိုဆိုလိုတာလဲလို့မေးတော့ဒါကလည်းရှင်းပါတယ် Eddie Chi, my she, Dululemia, no Sululemia. Be it a pet to check who let shoe me away. Look me along, Chinese Hunida, Suludaba, bed. She never was Shimbiabia, Mare. These are galoons we go. Miado Afiangaro. The Chani are remarked, Miajo. Diamond at Lune Larry at A miazo tunda de niarigaro. Ocho ye, seaman can't wear ye re. You yun piacilla, eh? Eddie Chini zoo. Ninjo ninjo chini, look, yoda yida jarejo. A laru in, and I see why you loom ye re ma. Masuk la, matella, maluga, machella, pit oh. Pit ya you yun ye, eh? Ninjo ninjo chini, yoni, delu, yoda jaraba, velu, simbiavare. တို့တုတ်တုတ်နဲ့အဓိပ္ပာယ်အတော်တာသွားတယ်မြန်မာစကားကလေးတွေဖြစ်ပါတယ်အဲ့လိုစကားစုကလေးတွေကိုခေတ်စကားနဲ့လူတို့ရှင်းလို့ပြောကြပြန်ပါတယ်အဲ့ဒီခေတ်စကားကလေးကလည်းခေတ်စားသွားတာပါပဲခေတ်ဆက်ဆက်မှာစကားလုံးအသက်အဆန်းတွေပေါ်ပေါ်လာရကြပြီမဲ့အသက်ပေါ်လာတိုင်းခေတ်စားသွားတိုင်းတော့လည်းကောင်းတာတွေမဟုတ်ပါဘူးဥပမာမြန်မာစကားမှာအလွန်ကောင်းတယ်အလွန်ကြိုက်တယ်အလွန်ခိုက်တယ်ဆိုတဲ့န တွင်ကျေခက်စားခဲ့ပါတယ်သိလဲသုံးကြပါတယ်ဒီတော့တိုက်ဆိုင်တယ်လို့ပဲပြောပြောစကားနောက်တရားပါဆိုတာလို့မြန်မာပြည်မှာအယံပြောအယံလှုပ်အယံမိုက်ပြီးတော့အယံမှားကုန်ကြပါတယ်အယံကာရောလှုပ်တယ်ဆိုတာပဲကောင်းမလဲယံကားတယ်ဆိုတာလည်းပဲကောင်းမလဲယံတန်လှုပ်တယ်ဆိုတာမသိနားမလဲတဲ့သူတွေလှုပ်တာပဲနောက်မြန်မာစကားမှာမိုက်တယ်မဲတယ်မှောင်တယ်ဆိုတာတွေဟာအတော်ကြက်ပြင်းမဲတယ်ပညာအမျိုးမြင်မရှိတာတွေကိုဆိုလိုတာမဟုတ်လားဒီတော့အယံမိုက်တယ်လို့ပြောဆိုချီးကျူးတတ်ကြတယ်ခစ်ကြီးတဲ့မှာနင်းညွန်းနင်းညွန်းတွေဖြစ်ကုန်တာမဆမ်းပါဘူးလို့ပဲပြောရပါတော့မယ်ဆက်လက်တင်ပြပါမယ်ကြားမှချမ်းသာကြပါစေကျွန်တော်ဝင်းဖြစ
်တက်ကြီးစကားတက်ငယ်ကြအစီအစဉ်ပါရှင်တနင်္လာနေ့နနက်ခင်း view မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပါသတင်းချင်းချုပ်ကိုတင်ပြဖို့ချိန်ရောက်ပါပြီရှင်။မဆုမြတ်မွန်ကပြောပြမှာပါရှင
်။ဒဲမတ်နိုင်ငံကိုပင်ဟေဂန်မြို့မှာစနေနေ့ကလူနှစ်ယောက်ကိုတပ်ဖြတ်ခဲ့တယ်လို့မတင်ကားတဲ့အမျိုးသားတယောက်ကိုရဲကပြစ်တက်ခဲ့ပါတဲ့။ဒဲမတ်နိုင်ငံမှာမွေးဖွားသူအသက်22နှစ်အရွယ်မတင်ကားသူတနတ်သမားဟာတနင်္ဂနွေနေ့ကမြေထားဘူဒါယုံတစ်ခုနားမှာရဲအရာရှိတယောက်ကိုစတင်ပြစ်ခတ်ခဲ့တဲ့အတွက်သူ့ကိုပြန်လည်ပြစ်ရမှာသေဆုံးခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။အဲ့ဒီသေဆုံးသွားတဲ့သူဟာအကြမ်းဖက်မှုလက်နက်ဆိုင်ရာချိုးဖောက်မှုတို့နဲ့အရင်တည်းကပြစ်မှုမှတ်တမ်းရှိသူဖြစ်တယ်လို့လည်းရဲကပြောပါတယ်။ယူကရိန်းနိုင်ငံမှာတော့လောလောလတ်လတ်ရရှိထားတဲ့အပြစ်ခတ်ရစရေးသဘောတူညီချက်အတိုင်းတနင်္ဂနွေနေ့ကနေရာတော်တော်များများမှာတိုက်ပွဲတွေရစဲနေခဲ့ပေမဲ့ Devil Server မြို့မှာတော့ရုရှားလိုလာတဲ့ခွဲထွက်ရေးသဘုံတွေနဲ့ယူကရိန်းအစိုးရတပ်ဖွဲ့ကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။American ပြည်ထောင်စု New England ဒေသနဲ့ဒီ Massachusetts ပြည်နယ်အရှေ့ပိုင်းမှာနှင်းမုန်တိုင်းတွေတိုက်ခတ်ခဲ့တာမှာခံမှန်းထားတာထဲပို့ပြီးတော့နှင်းတွေကျခဲ့ပါတဲ့ Massachusetts ပြည်နယ်မှာဆိုရင်နှင်းမုန်တိုင်းဝင်ရောက်ခဲ့ပြီးတဲ့နောက်အင်မတန်အေးခဲ့တဲ့လေအေးတွေဆက်ပြီးတော့တိုက်နေတာကြောင့်ပြည်သူတွေကိုအိမ်ပြန်မထွက်ကြဖို့ပြည်နယ်အုပ်ချုပ်ရေးမှူး Charlie Baker ကတိုက်တွန်းခဲ့ပါတဲ့နှင်းအများဆုံးကျခဲ့တဲ့ Ipswich မြို့မှာတနင်္ဂနွေနေ့ကနှင်းအမြင့်လက်မ20ဖြစ်ခဲ့ပါတယ်လေပြင်းတိုက်နှုန်းကလည်းတနအီကိုမိုင်60ကျော်နှုန်းနဲ့တိုက်ခတ်နေတာမို့လမ်းပေါ်ထွက်ဖို့မသင့်ဘူးလို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါရယ်ဒီတနင်္လာနေ့မနေ့အထိ Massachusetts ပြည်နယ်မှာလည်းနှင်းမုန်တိုင်းသတိပေးချက်ထုတ်ပြန်ထားပါရယ် Boston မြို့မှာဆိုရင်လည်းအပူချိန်ကဒီလေအေးတွေတိုက်နေတာကြောင့်အနှုတ် 23 ဒီဂရီ Celsius လောက်အေးတယ်လို့ခန့်စားနေကြရပါတယ် Boston နဲ့ New York လေဆိပ်တွေကြားပြန်တန်းတဲ့လေရင်ခီးစဉ်ပေါင်း 1,900 ထက်မနည်းကိုလည်းဖျက်ခဲ့ရပါတယ်လေဗျာနိုင်ငံမှာဖမ်းဆီးခံရတဲ့ဒီ Egypt လူမျိုး Coptic Creed 21ယောက်ကို Islamic State စစ်သွေးကြွတွေကခေါင်းဖြတ်တတ်နေတဲ့ဗီဒီယိုတစ်ခုထွက်ပေါ်လာခဲ့ပါတယ်ရှင်
။သတင်းအချင်းချုပ်ကိုမက်ဆုမြတ်မြွန်ကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှူးကတော့ဦးဆန်မိုးဝေပါ။အင်ဂျင်နီယာကတော့ Aiden Utuku ဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီအထိထုတ်လွှင့်ခဲ့တာပါရှင်။နားဆင်ကြတဲ့ကမ္ဘာတစ်လောက VOA သောရရှင်အားလုံးကိုလည်းကျေးဇူးတင်ပါတယ်။မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေရှင်။ကျွန်မအင်ဂျင်နီယာ
Thank you.
This program has come to you from the Voice of America, Washington.